Welcome to the Voice of America in Burmese.
Mingla nya jama dora shin ya shin. VOA American tan ye 2020 khu ni September 6 ye tanin ngin ni nya bai season ni ko American Pirang Zoo myo lo Washington DC ga ni Myanmar San Luis Obispo 9 nai ga ni Sen nai thi line 2 meter 1925 30 min ni line 1 meter 190 lo ga ni sa tin chou lin pe ni ba mi shin.COVID-19 အရေးပေါ်အခြေအနေအရဗီရိုးမြန်မာပိုင်းစီစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေပါတယ်။ပုံမှန်တင်ဆက်နေကြတဲ့6နာရီခွဲကနေ9နာရီအစီအစဉ်ကိုတော့လက်တလုံးရည်ရဆိုင်ထားမှာဖြစ်ပြီးညဘက်9နာရီကနေ10နာရီနဲ့မနက်6နာရီကနေ9နာရီအထိအစီအစဉ်တွေကိုပဲထုတ်လွှင့်ပေးနေပါတယ်ရှင်။ကျွန်မများကစင်အောင်ပါဒီကနေ့ညပိုင်းအတွက်ထိတန်းရောက်တဲ့ဒီနေ့ကိုမျက်ခွာညူနဲ့အတူတင်ပြပေးသွားပါမယ်ရှင်။COVID-19 ကြောင့်2021ခုနှစ်ဇန်နဝါရီလတရနေ့အရောက်မှာ American ပြည်သူ 4,100 ကျော်သေဆုံးနိုင်ကြောင်း American နိုင်ငံ George Washington တက္ကသိုလ်ကျန်းမာရေးဆိုင်ရာကိန်းဂဏန်တိုင်းတာအကဲဖြတ်ရေးဌာနကခန့်မှန်းတွက်ချက်ထားပါတယ်။မနေ့စနေနေ့အထိ American နိုင်ငံမှာ Coronavirus ကြောင့်သေဆုံးသူ 38,000 ကျော်ရှိပြီးကူးစက်မှုပေါင်း 6,200 ကျော်ရှိတယ်လို့ Johns Hopkins တက္ကသိုလ်ကထုတ်ပြန်ထားပါတယ်။ရာသီအကူအပြောင်းရှိတာနဲ့ American လူထုရဲ့သတိဝိရိယထားရှိမှုညွန့်နေလာတာတွေကြောင့်ဒီဇင်ဘာလမှာ Coronavirus ကြောင့်သေဆုံးသူတစ်နေ့ကို3000နီးပါးရှိလိမ့်မယ်လို့ခန့်မှန်းထားကြောင်း George Washington တက္ကသိုလ်ကိန်းဂဏန်တိုင်းတာအကဲဖြတ်ရေးဌာနကခန့်မှန်းတာပါအရင်တုန်းကတော့ဒီဇင်ဘာအရောက်မှာသေဆုံးသူ3,100ကျော်ရှိမယ်လို့ခန့်မှန်းခဲ့တာဖြစ်ပါတယ်ဒါပေမဲ့နှကောင်းစည်းတက်တာကိုလူတိုင်းနှိပါလိုက်နိုင်မယ်ဆိုရင်တော့လာမယ့်3လခွဲအတွင်းမှာတည်ဆုံးမယ်လို့ခန့်မှန်းထားတဲ့အရေးအတွက်2,200ကျော်ရဲ့တဝက်ကိုရှော့ချနိုင်လိမ့်မယ်လို့လည်းဆိုပါတယ်။ American အစိုးရကကြားဝင်ဆောင်ရွက်ပေးတာမျိုးမလုပ်ရင်တည်ဆုံးမှုနှုန်းမြင့်တက်လိမ့်မယ်လို့လည်းအဲ့ဒီသုတေသနဌာနကပြောပါတယ်။စင်ကာပူနိုင်ငံမှာနှကောင်းစည်းအသုံးပြုသူဥယျာဉ်မြင့်တက်လာပြီးတဲ့နောက်မှာလူအသက်ပေါင်း3,200ကျော်ကိုကယ်တင်နိုင်ခဲ့တယ်လို့လည်းသုတေသနဌာနကထောက်ပြထားပါတယ်။ဒီသူတည်တနာဌာနရဲ့တိုင်းတာမှုဆန်နှုံးရာ COVID-19 ကြောင့်တကဘာလုံးအတိုင်းတာနဲ့တည်ဆုံးမှုနှုန်းဟာဇန်နဝါရီလ1ရက်နေ့အရောက်မှာ1.8တန်းအထိမြင့်တက်သွားလိမ့်မယ်လို့ခန့်မှန်းထားပါတယ်ရှင်။အိန္ဒိယနိုင်ငံမှာဒီကနေ့တနင်္ဂနွေနေ့တရက်ထဲကိုရိုနာဗိုင်းရပ်စ်ကူးစက်သူ6,000ကျော်ဆန်ချိန်တင်ခဲ့တယ်လို့အိန္ဒိယကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ဒါဟာတကဘာလုံးအတိုင်းတာနဲ့တရက်တာကူးစက်မှုနှုန်းအများဆုံးလည်းဖြစ်ပါတယ်။ Johns Hopkins တက္ကသိုလ်စီးရင်တွေအရအခုလက်ရှိအိန္ဒိယမှာ COVID-19 ကူးစက်သူ4,300ကျော်ရှိနေပြီးကမ္ဘာမှာကူးစက်မှုတက်တာအများဆုံးဖြစ်ပါတယ်။အစောပိုင်းတုန်းကတော့နိုင်ငံတွင်းလူဦးရေထူထပ်တဲ့မြို့တွေမှာကူးစက်မှုနှုန်းမြင့်တက်နေတာကနေအခုပြည်နယ်အားလုံးမှာဆက်ပြီးတော့ကူးစက်ပြန့်နှံ့နေရပါကူးစက်မှုအတော်များများကနိုင်ငံအနောက်ပိုင်းမဟာရာရှ်ထရာပြည်နယ်နဲ့တောင်ပိုင်းပြည်နယ်တွေဖြစ်တဲ့တမီနာဒူအန္ဒရာပရာဒက်ရှ်တီလန်ဂါနာနဲ့ခန္ဓာထာကပြည်နယ်တွေမှာဖြစ်နေတာဖြစ်ပါတယ်။အိန္ဒိယမှာကိုရိုနာဗိုင်းရပ်စ်အရေးအစိုးရရဲ့တုံ့ပြန်ကင်တွေဆောင်ရွက်မှုတွေနှောင့်နှေးခဲ့ရပြီးမလနှောင်းပိုင်းမှာအစိုးရကအသွာအလာပိတ်ပင်မှုတွေကိုတင်းတင်းကြပ်ကြပ်ချမှတ်ထားခဲ့တာပါ။အခုလက်ရှိမှာအိန္ဒိယကျန်းမာရေးဌာနကတရက်ကိုတစ်ခွဲနမူနာပေါင်း1,000ကျော်ကိုစစ်ဆေးပေးနေပေမဲ့တချို့ကခန္ဓာကိုယ်တွင်ယောဂပုဂ္ဂိုလ်တိုက်ထုတ်နိုင်တဲ့ပရိစီဝါပစ္စည်းထွက်ပေါ်ခြင်းရှိမရှိအလွယ်တကူစစ်ဆေးတဲ့နည်းလမ်းတွေကိုအသုံးပြုနေတာကလည်းပြဿနာတစ်ခုဖြစ်နေပါတယ်။ဒီနည်းလမ်းတွေကဈေးသက်သာသလိုရလဒ်ကိုအချိန်တိုအတွင်းသိနိုင်ပေမဲ့တိကျတဲ့အဖြေကိုရရှိဖို့အခက်အခဲနိုင်ပါတယ်။ဒီလိုတိကျတဲ့ရလဒ်ကိုမပေးနိုင်တဲ့အလွယ်တကူယောဂစစ်ဆေးတဲ့နည်းလမ်းတွေကိုအသုံးပြုနေကြတာကြောင့်ယောဂပိုးရှိနေတဲ့သူတွေကိုရှာဖွေဖော်ထုတ်ဖို့ပို့ပြီးတော့ခက်ခဲစေနိုင်တယ်လို့ပို့ပြီးတော့အန်ဒီရလည်းညားပါတယ်။စက်တင်ဘာလ6ရက်မြန်မာနိုင်ငံကျန်းမာရေးနဲ့အကစားဝန်ကြီးဌာနကထုတ်ပြန်ကြေညာချက်အရ COVID-19 လူနာသက်66ဦးအတည်ပြုလိုက်တဲ့အတွက်ကူးစက်သူစုစုပေါင်း1,319ဦးရှိပါတယ်။စက်တင်ဘာ6ရက်နေ့အတွက်တက်ခွဲနမူနာ3,165ခုကိုစစ်ဆေးခဲ့ပြီးအတည်ပြုလူနာတွေတွင်မန္တလေးအတည်ပြုလူနာတွေထဲမန္တလေးတိုင်းက18ယောက်၊ရန်ကုန်တိုင်းက43ယောက်၊ရခိုင်ပြည်နယ်က3ယောက်၊ကရင်ပြည်နယ်က1ယောက်နဲ့အေရဝတီတိုင်းက2ယောက်တွေ့ရှိခဲ့တာပါ။စက်တင်ဘာ9ရက်နေ့ညနေပိုင်းမှာစီကျူအခန်းရှိတဲ့အသက်68နှစ်အရွယ်ဓာတ်ခွဲအတီးပြူလူနာအမှတ်1236ဟာပြင်းထန်အဆုတ်ရောင်ယောဂကြောင့်ရုတ်တရက်အသက်ရှူလမ်းကြောင်းပျက်စီးနာတာရှည်ကြောက်ကပျက်စီးပြီးတော့သေဆုံးသွားခဲ့တဲ့အတွက်မြန်မာနိုင်ငံမှာအခုထိ COVID-19 ကြောင့်သေဆုံးသူ10ဦးရှိပြီးဖြစ်ပါတယ်။အတီးပြူလူနာတွေရဲ့ယောဂပိုခင်းဆင်လာသူက381ယောက်ရှိပါတယ်။ နိုင်ငံတော်အတိုင်းအမြင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ရဲ့ရန်ကုန်ချက်အမှတ်54တက္ကသိုလ်ရိတ်တာလမ်းမှာပိုးတွေ့လူနာတူတွေ့ရှိခဲ့ကြောင်းလည်းဒီကျုပ်ပါတီဗဟုအလုံးမှုဆောင်ဒါရိုက်တာထောက်တာမျိုးညွန်းကဒီကနေ့အတည်ပြုပါတယ်လူနာကိုဖောင်ကြီးစေယုံကိုပို့ဆောင်ထားပြီးတော့သူနဲ့အနီးကပ်ထိတွေ့ခဲ့သူ6ဦးကိုတိကျခွဲစောင့်ကြည့်နေတယ်လို့လည်းပြောပါတယ်ရှင်လူမျိုးရေးဆန္ဒပြပွဲရဲ့ရက်စက်ဖြစ်ပွားနေတဲ့ American ပြည်ထောင်စု Oregon ပြည်နယ် Portland မြို့မှာစနေနေ့ညပိုင်းမှာဆန္ဒပြသူတွေဟာလက်လုံမီးလောင်ဘုံတွေကိုလမ်းတွေပေါ်မှာပစ်ပေါက်ခဲ့ကြပါတယ်။ Portland မြို့ရဲတပ်ဖွဲ့ကဆန္ဒပြပွဲတွေကိုစူပူအဓိကယုံဖြစ်သတ်မှတ်ကြေညာခဲ့ပြီးယာနဲ့ချီတဲ့ဆန္ဒပြသူတွေကိုအမြန်ဆုံးလူစုခွဲဖို့ပြောခဲ့တာပါ။ပြည်နယ်တွင်လူ6ဦးထက်ပိုစုဝေးပြီးတော့စူပူမှုတွေပြုလုပ်ရင်းအခုလိုအဓိကယုံသတ်မှတ်ကြေညာပြီးမှရဲတပ်ဖွဲ့အနေနဲ့မျက်ရည်ယူပုံအသုံးပြုလူစုခွဲခွင့်ရှိတာဖြစ်ပါတယ်။ဆန္ဒပြသူတွေကမိလောင်ဘုံတွေအသုံးပြုခဲ့တဲ့အတွက်အ ਨੇ ဆုံးလူတူထံရရခဲ့ပါတယ်။ Twitter စာမျက်နှာနဲ့တခြားမီဒီယာတွေမှာလူတူခြေတော်အောက်ပိုင်းမိလောင်ထံရရတဲ့ပုံတွေကိုတွေ့ရတယ်လို့လူနေရင်ကြီးတွေရှိတဲ့အနာမှာမျက်ရည်ယူဓာတ်ငွေတွေပြက်နေတဲ့ဗီဒီယိုတွေကိုလည်းတွေ့ရပါတယ်။
ဒီ American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9:00ကနေ10:00အထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ်
ထုတ်လွှင့်ပေးနေတဲ့တင်းငွေနေညပိုင်းထိတ်တန်းရောက်ဒေသရင်းသတင်းတွေကိုဆက်ပြီးနားဆင်ကြရပါမယ်ရှင်။ကျမခွန်ညိုပါ။အာဖဂန်နစ္စတန်နိုင်ငံရဲ့ပြည်တွင်းစစ်နယ်ပတ်သက်လို့ငြိမ်းချမ်းရေးဆွေးနွေးပွဲတွေကိုကတားနိုင်ငံမှာပထမဆုံးချိန်စတင်ဖို့ပြင်ဆင်တာဖြစ်ဖြစ်ပြီးအမေရိကန်ဦးဆောင်တဲ့နိုင်ငံတကာအဖွဲ့အစည်းတွေကဒီဖြစ်ရဟာအာဖဂန်နစ္စတန်ရဲ့ရှေ့လျားလှတဲ့စစ်ပွဲတွေအဆုံးသတ်ဖို့သမိုင်းဝင်အခွင့်အရေးတရအဖြစ်ခေါ်ဆိုလိုက်ကြပါတယ်။အာဖဂန်တွင်းညှိနှိုင်းဆွေးနွေးမှုတွေအဖြစ်လူသိများတဲ့အမေရိကန်ကြားဝင်ပေးတဲ့အာဖဂန်အစိုးရကိုယ်စားလှယ်ဖွဲ့နဲ့တာလီဘန်သဘုံအဖွဲ့တို့ရဲ့ဆွေးနွေးပွဲကိုဒိုဟာမြို့မှာကျင်းပမှာပါ။အာဖဂန်ပြည်တွင်းရေးညှိနှိုင်းဆွေးနွေးမှုတွေအတွက်အင်အားတောင့်တင်ပြီးကြီးမားကျယ်ပြန့်တဲ့ညှိနှိုင်းရေးအဖွဲ့ကိုကျွန်တော်တို့ဖွဲ့စည်းခဲ့ပါတယ်။အများစုကတာလီဘန်ခေါင်းဆောင်အဖွဲ့ရီဗာရီရှူရာကဖြစ်ပြီး Islamic Emirates တာလီဘန်ရဲ့တရားရေးအကြီးအကဲကိုတော့အဖွဲ့ခေါင်းဆောင်အဖြစ်ရွေးချယ်ခဲ့ကြပါတယ်လို့တာလီဘန်ပြောခွင့်ရဇာဘီဟူလာမူဂျာဟစ်က VOA ကိုပြောပါတယ်။တာလီဘန်ရဲ့ဘက်ကတာလီဘန်ရဲ့ဘာသာရေးခေါင်းဆောင်ဟောင်းတဦးဖြစ်တဲ့ဟီဘာတူလာအဒဟန်ဇာရာနဲ့နှိစက်ပြီးသဘောထားလဲတင်းမာတဲ့ဘာသာရေးခေါင်းဆောင်မလာဝီအဒဲဟာကင်ဦးဆောင်တဲ့22ဦးပါညှိနှိုင်းရေးအဖွဲ့တက်ရောက်မယ်လို့စနေနေ့ကကြေညာထားပါတယ်။ဒီငင်းကြားရေးလုပ်ငန်းစဉ်တွေဟာအာဖဂန်ကနေအမေရိကန်တပ်တွေရုတ်သိမ်းပေးဖို့နဲ့အမေရိကန်ရဲ့အရှေ့လျားဆုံးစစ်ပွဲတွေကိုအဆုံးသတ်ဖို့ဖေဖော်ဝါရီလတည်းတုန်းကတာလီဘန်တွေနဲ့အမေရိကန်နိုင်ငံခြားသဘောတူညီချက်အရပေါ်ထွန်းလာခဲ့တာပါ။ဒီထင်ကြရသဘောတူညီချက်ကိုလည်းကာတာနိုင်ငံဒိုဟာမြို့မှာပဲဖေဖော်ဝါရီလ29ရက်နေ့ကလက်မှတ်ရေးထိုးခဲ့ကြတာဖြစ်ပါတယ်ရှင်။အာရှတက်ရဲ့စီးပွားရေးအချက်အချာဖြစ်တဲ့ဟောင်ကောင်မြို့လယ်မှာယာနဲ့ချီတဲ့ဆန္ဒပြသူတွေဟာတရုတ်ကပြတ်ထန်းလိုက်တဲ့ဟောင်ကောင်မှာကျင့်သုံးရမယ့်အမျိုးသားလုံခြုံရေးဆိုင်ရာဥပဒေကိုစန့်ကျင်ပြီးလွတ်တော်ရွေးကောက်ပွဲတွေကျင်းပရေးကိုရွှေ့ဆိုင်ဖို့ကိုလည်းတောင်းဆိုဆန္ဒပြခဲ့ကြပါတယ်။ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ဟာစက်တင်ဘာလ6ရက်မှာကျင်းပရမယ့်ဟောင်ကောင်လွှတ်တော်ရွေးကောက်ပွဲကိုတစ်နှစ်ကြာရပ်ဆိုင်းထားခဲ့ရပြီးဇူလိုင်လမှာတော့ကိုရိုနာဗိုင်းရပ်စ်ပြန့်ပွားလာနေတဲ့အခြေအနေကြောင့်ဆက်ပြီးရွှေ့ဆိုင်းခဲ့ရတာပါ။ဒီလိုရွှေ့ဆိုင်းလိုက်တာကြောင့်လာမယ့်ဟောင်ကောင်ဥပဒေပြုကောင်စီမှာမဲအများစုအနိုင်ရဖို့မျှော်လင့်ထားတဲ့အတိုက်ခံဒီမိုကရေစီအင်အားစုကိုထိခိုက်သွားစေပါတယ်။ဒီရွေးကောက်ပွဲဟာတရုတ်အစိုးရအနေနဲ့ဟောင်ကောင်အတိုက်ခံတွေကိုဖယ်ရှားဖို့ရည်ရွယ်ထားတဲ့အမျိုးသားလုံခြုံရေးဥပဒေပြဋ္ဌာန်းခဲ့တဲ့ပြီးခဲ့တဲ့ဇွန်လနှောင်းပိုင်းကစလို့ပထမဆုံးလုပ်ရမယ့်ရွေးကောက်ပွဲဖြစ်ပါတယ်။အစိုးရကတော့အခုလိုကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုထိန်းချုပ်ရေးလှုပ်ဆောင်ချက်တွေဟာပြည်သူ့ကျန်းမာရေးဆိုင်ရာကိစ္စရပ်ဖြစ်ပြီးနိုင်ငံရေးနဲ့မပတ်သက်ဘူးလို့အခိုင်အမာပြောနေတာဖြစ်ပါတယ်။ဟန်ရှန်တိုင်ဖုန်းမုန်တိုင်းဟာအခုတနင်္ဂနွေနေ့မှာဂျပန်နိုင်ငံရဲ့တောင်ပိုင်းကုန်းတွင်ပိုင်းစီနီးကပ်လာနေတာနဲ့အမျှမုန်တိုင်းကြောင့်လျှက်စစ်မီးတွေပြတ်တောက်ကုန်ပါတယ်။အာနာပိုင်းတွေကလည်းပြည်သူတွေဘေးလွတ်ရာရွှေ့ကြဖို့တိုက်တွန်းနေကြပြီးစံချိန်ချိုးမဲ့မိုးတီထံမှုမခတ်မှန်းနိုင်လောက်အောင်တိုက်ခတ်မဲ့လေတိုက်နှုန်းမြန်မာတဲ့ဒီရေလှိုင်းတွေနဲ့အတူပင်လယ်ရေမြင့်တက်လာမှုတွေဖြစ်လာနိုင်တဲ့အကြောင်းကိုသတိပေးထားပါတယ်။မုန်တိုင်းလမ်းကြောင်းကျနေတဲ့တောင်ပိုင်းကအိုကီနာဝါနဲ့ကာဂိုရှိမာ ကျူရှူကျွန်းပေါ်ကကူမာမိုတိုနဲ့နာဂါဆာကီစတဲ့ကျွန်းတွေပေါ်ကအိမ်ထောင်စုပေါင်းတသိန်းကိုအာဏာပိုင်တွေကစောစောစီစီပေးလွှတ်ရရွှေချဖို့တိုက်တွန်းခဲ့ကြောင်းမီးနဲ့သဘာဝဘေးအန္တရာယ်စီမံခန့်ခွဲမှုဆိုင်ရာဌာန FDMA ကပြောပါတယ်။တိုင်ဖိုးမုန်တိုင်းကြောင့်ကာဂိုရှိမအရက်ကအင်ဂျီ3000နီးပါးနဲ့အိုကီနာဝါမှာအင်ဂျီ3000ကျော်လျှက်စစ်မီးပြတ်တောက်နေတဲ့အကြောင်း NHK သတင်းမှာဖော်ပြပါရယ်။လော်လဆန်မှာဒဏ်ရာရသူ2ဦးရှိတဲ့အကြောင်းဒါပေမဲ့လေတိုက်နှုံးမြင့်မားမှုရေကြီးရေလျှံတာနဲ့မြေပြိုတာတွေကြောင့်ထိခိုက်ဒဏ်ရာရမှုတွေများပြားလာနိုင်ကြောင်းအာဏာပိုင်တွေကပြောနေကြတာပါ။တိုင်ဖုန်မုန်တိုင်းဟာတနင်္လာနေ့မှာတနာရီ134မိုင်နှုန်းနဲ့တိုက်ခတ်နိုင်ကြောင်းမိုးစလကပြောပါရယ်။တနင်္ဂနွေနေ့ဒီနေ့မှာတော့တိုင်ဖုန်းဘိုဟိုချက်ဟာရာကိုရှိမားနဲ့နီးကပ်နေပြီးတနာရီ22မိုင်နှုန်းနဲ့ရွေ့ရှားနေသလိုနာဂါဆာကီရဲ့အနောက်ဘက်ဂိုတိုကျွန်းဘက်ကိုတနင်္လာနေ့မနေ့3နာရီဝန်းကျင်မှာရောက်လာနိုင်ပွဲရှိတယ်လို့ခန့်မှန်းထားပါတယ်ရှင်တရုတ်နိုင်ငံကသုတေသနပြုလုပ်နေတဲ့ပြန်သုံးနိုင်တဲ့အာကာသယာဉ်လေလာချက်ကအာကာသယာဉ်ဟာဂျူပတ်လမ်းကြောင်းတဲ့နှစ်ရက်ကြာလှက်ပတ်ခဲ့ပြီးတဲ့နောက်သတ်မှတ်ထားတဲ့စဉ်သက်နေရာကိုပြန်စဉ်သက်လာနိုင်ပြီလို့တရုတ်အစိုးရပိုင်စင်ဟွာသတင်းမှဖော်ပြပါရယ်ဒါဟာတရုတ်နိုင်ငံရဲ့အောင်မြင်တဲ့စံသက်ချက်တစ်ရပ်ဖြစ်ပြီးတရုတ်နိုင်ငံရဲ့အရေးကြီးလာတဲ့ပြန်သုံးနိုင်တဲ့အာကာသယာဉ်သုတေသနလုပ်ငန်းရဲ့တိုးတက်ဖြစ်ထွန်းမှုဖြစ်တယ်လို့လည်းပြောပါရယ်ဒါဟာငြိမ်းချမ်းရေးရည်ရွယ်ချက်နဲ့အာကာသစူးစမ်းလေ့လာရေးတွေအတွက်ကုန်ကျစရိတ်သက်သာစေနိုင်တယ်လို့လည်းဖော်ပြပါရယ်ဒီသူတေသနာလုပ်ငန်းနဲ့ပတ်သက်လို့အခုထိဓာတ်ပုံဗီဒီယိုစတဲ့ရုပ်ပုံတွေကိုရှင်းဟွာသတင်းဌာနမှာဖော်ပြထားတာတော့မတွေ့ရပါဘူး။ဤပညာဆိုင်ရာစမ်းသပ်ချက်တွေကိုအသေးစိတ်ဖော်ပြတာမျိုးလည်းမရှိသေးပါဘူး။တရုတ်လူမှုရေးကွန်ရက်သတင်းတွေနဲ့ဝေဖန်သုံးသပ်သူတွေကတော့ဒီလေ့လာချက်ကိုဂျိုဘတ်လမ်းကြောင်းထဲမှာအချိန်အကြာကြီးလှည့်နေပြီးမှကဘာဂျူဘော့ကိုအလိုလျောက်ပြန်ဆင်းသက်နိုင်တဲ့အမေရိကန်လေကြောင်းက X-37B Boring အာကာသယာဉ်နဲ့နှိုင်းယှဉ်ပြီးတော့ပျော်နေကြပါတယ်။ဒီအမေရိကန်တန်ရက်တနင်္လာနေ့ညပိုင်းစီစဉ်တွေနားဆင်နေကြရတာဖြစ်ပါတယ်။အခုဆက်ပြီးသတင်းဆောင်ပါတွေနဲ့အတူတနင်္လာနေ့ညတိုင်းနားဆင်နေကြသတင်းပတ်စင်စီစဉ်တွေကိုဆက်ပြီးတော့နားဆင်နိုင်ကြပါပြီရှင်
။ရိုဟင်ညာဒုက္ခသည်တွေကိုပြောင်းရွှေ့ပို့ဖို့ဘင်္ဂလားဒေ့ရှ်အစိုးရကစီစဉ်ထားတဲ့ဘာဆန်ချာကျွန်းစီကိုရိုဟင်ညာခေါင်းဆောင်တွေတွားရောက်လေ့လာကြတဲ့သတင်းပြောပြပေးကြပါတယ်။ကျွန်မစုမုံပါ။ဘာဆန်ချာကျွန်းဆိုတာကတော့ဘင်္ဂလားဒေ့ရှ်အစိုးရကနေဘင်္ဂလားဒေ့ရှ်နိုင်ငံရောက်မြန်မာနိုင်ငံကနေတင်းချောင်ထွက်ပြေးလာကြတဲ့ရိုဟင်ညာဒုက္ခသည်သိမ်းနဲ့ချီခိုလုံနေထိုင်တဲ့လူရည်ထွတ်တဲ့များပြားလွန်းလာတဲ့ဒုက္ခသည်စခန်းတွေကဒုက္ခသည်တချို့ကိုရွှေ့ပြောင်းနေရချထားဖို့စီစဉ်ထားတဲ့ပင်လယ်တွေကကြုံကြုံဖြစ်ပါတယ်။ဒီကျွန်းမှာတော့မုံတိုင်းထံရာသီဥတုဆိုးဝါးတဲ့ထံနဲ့ဒုက္ခသည်တွေအတွက်ဆက်သွယ်ရေးနေထိုင်ရေးလုံခြုံရေးအခက်အခဲအန္တရာယ်တွေနဲ့ရင်ဆိုင်ရနိုင်တာကြောင့်ဒုက္ခသည်တွေကလည်းမသွားလို့ကြသလိုကုလသမဂ္ဂဘာဝင်နိုင်ငံတကာအဖွဲ့အစည်းတွေဘက်ကလည်းလူမနေသင့်တဲ့နေရာတစ်ခုဖြစ်နေစိုးရိမ်နေကြတဲ့ဒေသတစ်ခုလည်းဖြစ်ပါတယ်။ဒီဘာဆန်ချကျွန်းမှာသူတို့စီမံဆောင်ရွက်ထားတဲ့အခြေအနေကိုကိုယ်တိုင်တွားရောက်လေ့လာနိုင်မှုအတွက်ဘင်္ဂလားဒေ့ရှ်အစိုးရရဲ့အစီအစဉ်ဖြစ်တဲ့ Gold and Sea Visit Skies မှာတော့ဘာသာရေးခေါင်းဆောင်တွေစခန်းတာဝန်ခံခေါင်းဆောင်တွေပါဝင်တဲ့အမျိုးသား38ဦးနဲ့အမျိုးသမီး2ဦးပေါင်း40ဦးလိုက်ပါသွားခဲ့ကြတာပါ။ဒီကျွန်းရဲ့ခီးစဉ်မတိုင်ခင်မှာတော့COVID-19 ကပ်ရောဂါဖြစ်ပွားနေချိန်မှာဒီကျွန်းကိုလိုက်ပါမဲ့သူတွေအရင်ဆုံးကိုရိုနာဗိုင်းရပ်စ်ရှိမရှိစစ်ဆေးပြီးမှခေါ်ဆောင်သွားတာဖြစ်ပါတယ်။ဒီကနေ့တနင်္ဂနွေနေ့မှာတော့ရိုဟင်ညာကိုယ်စားလှယ်တွေဟာကျွန်းပေါ်မှာစောင့်ထားတဲ့လူနေအဆောက်အဦတွေဗလီပါဝင်ဘာသာရေးကြောင့်နေဆေးရုံတွေစိုက်ပျိုးခင်းတွေကိုလေ့လာခဲ့ကြသလိုကျွန်းပေါ်မှာလက်ရှိစခန်းမှာခိုလုံနေကြတဲ့လေဆီးပြေဒုက္ခသည်300ကျော်နဲ့လည်းတွေ့ဆုံခွင့်ရခဲ့ပါတယ်။ခီးစင်မှာလိုက်ပါသွားခဲ့တဲ့ဘာလူခလေးစခန်းရဲ့ခေါင်းဆောင်အရင်မောင်နှောမြို့နယ်တောင်မြို့လက်ဝဲကအထက်တန်းပြဆရာတူဖြစ်တဲ့ဆရာနူးမာမတ်ကလည်းဘင်္ဂလားဒေ့ရှ်ရေတပ်နဲ့ကျွန်းတာဝန်ရှိသူတွေလိုက်လံပြသခဲ့တဲ့ကျွန်းလေးလာရေးခီးစင်အကြောင်း VOA မြန်မာပိုင်းကိုပြောပြပါတယ်
။ဒီမှာရှိတဲ့အဆောက်အဦတွေလေ့လာကြည့်လိုက်တယ်။ Agro Center ပြာနဲ့နဲ့ဆက်ကြည့်တယ်ကျွန်တော်ပလီကြီးရှိတာ၃ခုရှိတယ်။ခေယုံကြီးလည်းခုရှိတယ်။ကြားစုံလည်းညာတော့ပြီးတော့တစ်ထောင်ကျော်လုံးရှိသေးတယ်။အဲ့ဒီမှာတဝဲလုံးပဲကျွန်တော်တို့လေးလာကြည့်လိုက်ပါတယ်။လူလူပေါ်တက်ကောင်းပါလားမကောင်းဘူးလားဒီဟိုကတော့စကန်ဒီကိုလွန်လာနေနေမလားမနေနိုင်ဘူးလားအဲ့ဒါကိုလေးလာခိုင်းတော့သူကပြောတာမိသားစုတစ်ပေါင်းနဲ့လာရင်လာမှာမလာဘူးဆိုလို့ရှိရင်အထက်ဆွဲခေါ်လာမှာမဟုတ်ဘူးလို့ပြောနေပါတယ
်။ဘာဆန်ချခီးစင်မှာလိုက်ပါသွားသူနောက်တူဖြစ်တဲ့မော်လဝီဘာသာရေးခေါင်းဆောင်တူကလည်းသူမြင်တွေ့ခဲ့သမျှ BOE ကိုပြောပြပါတယ်
။ကားတင်ပြီးမှကျွန်တော်ကိုအချင်းပြတယ်။အဲဒီမှာအခဲတွေကမြန်မာတင်ပြတဲ့အခဲတွေက
ရေရှုခင်းအားဒီလိုကျင်းကြပြီးတော့ကျင်းရုံကိုကျွန်တော်ကြီးခိုင်းတယ်။အဲ့ဒါကိုလာပြီးမှကျွန်တော်ကိုပလီဒီမာတော်ကပလီကိုကျေးဇူးကြီးပြီးမှသူတို့ကကြံများတယ်လို့လည်းဘယ်လိုများတယ်ဘယ်လိုစားစောက်တယ်အဲ့ဒါတော့သူတို့ကကျွန်တော်တော့အပြန်လဲဆွေးနွေးတဲ့စကားတွေပါပြီးပြောတယ်အဲ့ဒါပြောပြီးမှကျွန်တော်ပြန်လာခဲ့
အခုသွားခဲ့တယ်ဆိုတော့အဲ့ဒီကျွန်းရဲ့အခြေအနေကိုကြည့်တော့တကယ်ပဲဒုက္ခတွေနေဖို့တင့်တော်တဲ့ကျွန်းတစ်ခုလို့မြင်လားဒါမှမဟုတ်ရှင်သူတို့နေမယ်ဆိုလို့ရှင်သူတို့အတွက်ဘာအခက်အခဲတွေရှိမယ်လို့မြင်ပါလဲရှင
်ကျွန်တော်ပြောဖို့လဲကက်တယ်ပြောဖို့ကက်တယ်ဆိုတော့ဒီကျွန်းတွေအခုတောက်တဲ့ဤတွေလို့နေတဲ့မပြေလို့လို့ကျွန်တော်အမှအဲ့လိုပဲပြောချင်တယ
်အခုလိုမျိုးဘင်္ဂလားဒေ့ရှ်အစိုးရကစီစဉ်တဲ့ဒီကျွန်းခီးစဉ်တွေမှာလေ့လာတွေ့ရှိခဲ့တဲ့သူတို့ရဲ့တုံ့တက်ချက်အမြင်တွေကိုတော့ဒုက္ခတဲ့စခန်းတွေကိုပြန်ရောက်သွားချိန်မှာမှစခန်းကဒုက္ခတွေကိုပြန်လည်ရှင်းပြဆွေးနွေးမှာပါလို့ပြောပါတယ်။ဒါပေမဲ့လည်းလက်ရှိ COVID-19 ကာလစခန်းတွေထဲမှာတော့လူစုလူဝေးနဲ့အပြင်ထွက်သွားလာခွင့်ပိတ်ပင်ခံထားရတဲ့ဒုက္ခတွေကသူတို့ကိုလူသူမနည်းတဲ့ဒီဗဆန်းချကျွန်းကိုပြောင်းရွှေ့ခိုင်းမှာအတော်လေးစိုးရိမ်နေကြတာပါ။ကုလူဘလောက်ဒုက္ခတဲ့စခန်းကရိုဟင်ဂျာဒုက္ခတဲ့ဥအောင်မြင်းကသူ့စိုးရိမ်ချက်ပြောပြပါတယ်။
ဒီမှာရှိတဲ့လူတွေဘက်ကအများကတော့ဒီချိုးသွားမယ်ဟာလက်မခံပါဘူးသူတို့ကအဲတဘောမချပါဘူးလူအနည်းငယ်တော့ရှိကောင်းရှိနိုင်တယ်ဒါပေမဲ့အဲအများစုကတော့မသွားရှိမှာဘူးသူတို့အဲမြန်မာနိုင်ငံကိုပဲခင်လူကြတယ
်ဥပမာပြောခဲ့သလိုပါပဲဘာလုခါလေးဒုက္ခတဲ့စခန်းကရိုဟင်ဂျာဒုက္ခတဲ့ဥယီစလန်ကလည်းကျွန်းကိုသွားမယ်အစားနေရရင်းကိုပဲပြန်လိုတာပါအ
ဲဘာရှန်ကျောင်းရှင်ဆိုတာဒီလေအလေမှာရှိနေတယ်ဆိုတော့အဘာကြီးနဲ့စစ်တွေတာရောရှင်မျိုးအတိုင်းနဲ့အဝိုင်းနဲ့စစ်တွေတာရောစက်တော့သွားနိုင်ပါတယ်။နောက်အဲ့ဒီမှာဆိုရင်အင်္ဂလိပ်မုန်တိုင်းတို့ဆူနာမီတို့အဲ့လိုဖြစ်ပေါ်လာမယ်ဆိုရင်လူတွေရဲ့အသက်ဆုံးရှုံးနိုင်တာရှိတဲ့အတွက်ကြောင့်ကျွန်တော်တို့ကအမတားမှစိုးရိမ်ပါတယ်ခင်ဗျ
။ဒုက္ခတွေကိုဗဆန်းကကျွန်းကိုပြောင်းဖို့အရင်တုန်းကဘင်္ဂလားဒေ့ရှ်အစိုးရကစီစဉ်ခဲ့ပေမဲ့အောင်မြင်မှုမရခဲ့တဲ့နောက်ဒီချိန်မှာတော့ပထမဆုံးအခြေရိုဟင်ဂျာခေါင်းဆောင်တွေကိုကျွန်းကိုလေလာဖို့အာဏာပိုင်တွေစီစဉ်ပေးခဲ့တာပါ။ဒုက္ခတွေဘက်ကနေရရင်မြန်မာနိုင်ငံကိုပြန်လို့တယ်ဆိုပေမဲ့တနိုင်ငံသဘောတူညီထားတဲ့ဒုက္ခတွေပြန်လည်လက်ခံရေးအစီအစဉ်တွေကတော့နှောင့်နှေးနေစေဖြစ်ပါတယ်။မြန်မာဆိုရဘက်ကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်ခံမထားပေမဲ့ဒုက္ခတွေကိုစီစဉ်လက်ခံသွားမယ်လို့တော့ပြောထားပြီးသားဖြစ်ပါတယ်။ကျွန်မဆူမွန်ပါရှင်
။ထမ်းမြတ်မနေဆက်ထမ်းမြောက်ပိုင်းမှာစိတ်ကြွစီတွေသေဆောင်လာတဲ့တောင်ပေါ်တိုင်းရင်းသားလူငယ်အုပ်ကိုထိုင်းနယ်ခြားဆောင်တပ်ကမနေ့ကပြစ်ခတ်ဖမ်းဆီးခဲ့ပါတယ်ဒီသတင်းကိုတင်ဆက်ပေးလိုပါတယ်ကျမမအေးမှာပါ COVID-19 ကပ်ရောဂါပိုးကာကွယ်ထိန်းချုပ်နိုင်ဖို့အတွက်ထိုင်းနိုင်ငံကမြန်မာနိုင်ငံနဲ့ကပ်ရဲ့နယ်စပ်တွေမှာရဲအင်အားစစ်တပ်အင်အားတွေနဲ့လုံခြုံရေးတိုးမြှင့်ချထားပြီးကင်းလက်စစ်ဆေးမှုတွေလုံဆောင်နေချိန်မှာပဲစက်တင်ဘာလ5ရက်နေ့မှာမြန်မာနယ်စပ်နဲ့6ကီလိုသာကွာဝေးတဲ့ချင်းမိုင်ခရိုင်မဲအိုင်းမြို့နယ်ချေးရွာစနစ်အုပ်စုအနီးမှာကင်းလဲ့နေကြတဲ့အမှတ်33နဲ့အမှတ်335နေကြောင်တက်တည်နဲ့မူရစေဝါသေးဆောင်မောင်းနေလာတဲ့စိုက်ကဲနှစ်စီးတို့ဟာထိတ်တိုက်တွေ့သွားခဲ့တာပါထိုင်းနယ်ကြောင်တက်ကရှေ့ကမောင်းလာတဲ့စိုက်ကဲကိုဖမ်းဆီးလိုက်တာနဲ့နောက်ကလိုက်လာတဲ့တစည်းဟာတပ်ဖွဲ့ဝင်တွေကိုတနက်နဲ့ပြစ်ခတ်တိုက်ခတ်ခဲ့ပြီးနောက်ကျောင်းပြန်လှည့်ပြေးခဲ့တာဖြစ်ပါတယ်။နေကြောင်တပ်ဖွဲ့လက်ဖြောင့်တပ်ဖွဲ့တွေကမောင်းပြေးခဲ့တဲ့စိုက်ကယ်ပေါ်ကမူရင်မောင်ခုံမှုနဲ့တန်တရားရှိသူကိုပြစ်ခတ်ခဲ့တာကြောင့်စိုက်ကယ်ဟာတောင်အောက်ကိုထိုးဆိုက်ကျသွားခဲ့ပါတယ်။စက်တင်ဘာလ9ရက်နေ့မနက်ပိုင်းမှာတော့အခင်းဖြစ်ပွားတဲ့နေရာကိုရဲတပ်ဖွဲ့ကရှင်းလင်းခဲ့ရမှာစိုက်ကယ်ပေါ်မှာတင်လာတဲ့စိတ်ကြွစည်းပြားတသိန်းနဲ့ဗိန်းစိမ်းအထုပ်32ထုပ်နဲ့အတူတနက်ထံရာနဲ့တည်ဆုံနေတဲ့အသက်30အရွယ်အမျိုးသားအလောင်းကိုတွေ့ရှိခဲ့ရပြီးအရှင်ဖမ်းမိတဲ့အသက်15နှစ်အရွယ်တောင်ပေါ်တိုင်းရင်းသားလူငယ်ကိုတော့ဆက်လက်စစ်ဆေးနေတယ်ဆိုပြီးထိုင်းနိုင်ငံဆိုင်ရာသတင်းတွေမှာဖော်ပြနေပါတယ်။ချင်းရိုင်ခရိုင်ရဲမှူးကတော့ထိုင်းဘာသာနဲ့အခုလိုပြောဆိုသွားပါတယ
်။
စက်တင်ဘာလဈန်းကနေတပတ်မပြည့်ခင်မှာပဲစိတ်ကြွစည်းတွေဟာတန်း30လောက်ဖမ်းမိခဲ့တယ်လို့ ICE မူရစေဝါကီလို900လဲဖမ်းမိပါတယ်။မြောက်ပိုင်းတစ်ခုထဲမှာပဲဖမ်းမိတာလို့ဆိုပါတယ်။သူပြောသွားတဲ့အထဲမှာကိုဗစ်ကာလမှာမြောက်ပိုင်းတစ်ခုထဲမှာပဲမူရစေဝါတွေအလုံးအရင်းနဲ့ဖမ်းမိနေတာဟာသတင်းပေးတဲ့သူတွေကြောင့်ဖြစ်တယ်။လူလူရဲ့ပူးပေါင်းပါဝင်မှုတွေကြောင့်မူရစေဝါတွေညံ့ညာစားဖမ်းမိနေတာဖြစ်ပါတယ်ဆိုပြီးပြောဆိုသွားတာပါ။အခုအခင်းဖြစ်ပွားခဲ့တဲ့နေရာဖြစ်တဲ့မဲအိုင်းဒေသမှာမူရမဟုတ်သမားတွေနဲ့ထိုင်းစစ်တပ်တို့ပြစ်ခတ်မှုတွေအကြိမ်ကြိမ်ဖြစ်ပွားနေတဲ့နေဆက်ဒေသဖြစ်ပြီးစိတ်ကြွစည်းပြားအများအပြားဖမ်းမိနေတဲ့နေရာလည်းဖြစ်ပါတယ်။2020ခုနှစ်အတွင်းမှာတော့အခုလိုမျိုးပြစ်ခတ်မှု၅ကြိမ်ကျဲမနေဖြစ်ပွားခဲ့ပါတယ်ရှင်။ကျမမအေးမှာထိုင်းမြန်မာနေဆက်ကနေသတင်းပေးပို့နေတာပါ။
ဒီ American အတိုင်းရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေထုတ်လွှင့်ပေးနေပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းထုတ်လွှင့်ပေးနေပါတယ်။ Radio အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ဂျိုရုဆလောင်းတို့အပြင်VOA Facebook စာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ကြပါတယ်ခင်ဗျာ
။အခုဆွေးနွေးခန်းအစီအစဉ်ကိုနားဆင်နေပါပြီ။ကျွန်မခင်မျိုးသက်ပါ။ COVID-19 ကာယရောဂါဖြစ်ပေါ်တာ6လတည်းရောက်လာချိန်မှာဒီရောဂါနဲ့တည်ဆုံးရသူကကမ္ဘာမှာ6သိန်းဝန်းကျင်ရှိတာနေပါပြီ။ကာဝယ်ဆေးထုတ်နိုင်ဖို့လည်းနိုင်ငံအများအပြားကအပြင်းထန်ကြိုးစားနေကြပါတယ်။ဒီထက်ကအလားအလာရှိတဲ့ဆေးရည်နဲ့ပတ်သက်ပြီးအမှုစီဝဗေဒပညာရှင်မတ်ခင်စာဝန်ကြီးကိုဆက်သွယ်နေမှာဖြစ်ကြောင့်ပြောပြပါမယ်။ဂျမနီယမကဒီဒုတိယလှိုင်းကိုအရန်ကြောက်နေကြပါတယ်ဆိုတော့ဒီလိုဒုတိယလှိုင်းကြောက်နေချိန်မှာကာဝယ်ဆေးရလည်းမထွက်နိုင်သေးဘူးပေါ့နော်ကာဝယ်ဆေးရလည်းမထွက်သေးဘူးဆိုတော့လူတွေကဒီကာဝယ်ဆေးဘယ်တော့ရမလဲဆိုတာပြည်ကျင်နေကြပါတယ်ဒီရုရှားကလည်းကာဝယ်ဆေးထုတ်နိုင်တယ်ပြောဒါပေမဲ့ဟိုစိတ်မချဘူးလည်းပြောကြတော့နိဆိုတော့ဒီကာဝယ်ဆေးအလားအလာရှိတဲ့ကာဝယ်ဆေးနဲ့ပတ်သက်ပြီးတော့နည်းနည်းပြောပြပေးပါအလားအလာရှိတဲ့ကာဝယ်ဆေးဘယ်နှခုလောက်များတွေ့နေပြီလဲဆိုတာ
ဟုတ်ကဲ့ဟုတ်လာလာကောင်းတဲ့ကာဝယ်ဆေးဆိုတဲ့ဟာကတော့စုစုပေါင်းဆိုလို့ရှိရင်၅ခုရှိတယ်ပေါ့နော်ပထမဆုံးတစ်ခုအနေနဲ့ကတော့ US အခြေစိုက်ကုမ္ပဏီ Moderna ကုမ္ပဏီကထုတ်နေတဲ့ mRNA 1273ငါတို့အခုနံပါတ်ထိတ်ဆုံးကနေတော့ပြေးနေတယ်ပေါ့ Phase 3ကို Phase 3မှာရောက်နေတဲ့ဟာတွေအကုန်လုံးပေါ့ဟုတ်နံပါတ်1ကတော့ဒီ US အခြေစိုက် Moderna ကုမ္ပဏီကထုတ်တဲ့ mRNA ကာဝယ်ဆေးတစ်ခုဖြစ်ပါတယ်ဒါသူတို့က phase 3ကိုသူတို့ phase 3ကိုစခဲ့တဲ့ဟာကဇူလိုင်လ28ရက်နေ့မှာစခဲ့တာဖြစ်ပါတယ်။နံပါတ်2ကတော့Pfizer နဲ့ now Pfizer ရဲ့ German company ရဲ့ now တရုတ်ကုမ္ပဏီတစ်ခုရဲ့အသုံးပြုပေါင်းပြီးတော့သူတို့လေ့လာစမ်းသပ်နေတဲ့ဟာတစ်ခုရှိတယ်။အဲ့ဒါလဲ mRNA vaccine mRNA ကာဝယ်ဆေးပဲ။အဲ့ဒါဟာလဲဒါသူနံပါတ်သူတို့လည်းအခုဒါ phase 3ကိုသူတို့စမ်းနေတယ်ပေါ့နော်။ now နောက်တစ်ခုကကြတော့တတိယတစ်ခုအနေနဲ့ဆိုလို့ရှင် cancer virus ဆိုတာတရုတ်ပြည်ကအခြေစိုက်ပါ။သူကကြတော့တရုတ်ပြည်အခြေစိုက် biotech ကုမ္ပဏီဖြစ် biotech ဇီဝနည်းပညာကုမ္ပဏီဖြစ်ပေမဲ့သူကဒီတရုတ်ပြည်စစ်တပ်နဲ့သူတို့တွဲပြီးတော့လုပ်တဲ့ဟာပေါ့နော်စစ်တပ်မှာဆိုလို့ရှိရင်တော့သူတို့ကဒီထိုးမိတ်ကိုပေးထားပြီးထိုးခွင့်ကိုပေးထားပြီးဆိုပြီးတော့သိရပါတယ်။အဲဒါမဲ့ပြည်သူတွေအတွက်ကိုသူတို့ phase 3စမ်းတဲ့ဥစ္စာကတော့စမ်းနေတယ်လို့မျိုးလို့ပြီးတော့လည်းသိရပါတယ်။အဲနောက်နံပါတ်4ခုကကြတော့ Oxford က University of Oxford UK ခြေစပ် University of Oxford ကသူတို့ကဒီ Sweden company နဲ့ပူးပေါင်းပြီးတော့သူတို့လုပ်တဲ့ဟာပါ။ပူးပေါင်းပြီးသူတို့လေ့လာစမ်းသပ်နေတဲ့ဟာအဲ့ဒါလည်းဒီ phase 3မှာသူတို့သွားနေပါတယ်။နောက်နံပါတ်5ကကြတော့ဒီတရုတ်ပြည်ခြေစပ်ကုမ္ပဏီတခုပဲသူတို့ရဲ့ phase 3ကိုじゃ UAE မှာသူတို့စပြီးတော့လူတွေကိုစမ်းနေပြီလူတွေကိုစမ်းနေပြီဆိုပြီးတော့သူတို့ပြောထားတယ်ဒါပေမဲ့အချိန်တွေဘယ်လိုရှိတယ်ဆိုတဲ့ဟာကတော့ဒါကဟိုလေးစောင့်ကြည့်အောင်မယ်ပေါ့နော်အဲ့လိုမျိုးရှိပါတယ်ဟုတ
်ဟုတ်ဆိုတော့ပေါ့နော်အဲ့ဒါရရအကုန်လုံးကအဆင့်တုံးနဲ့စမ်းသပ်ထားတဲ့အခြေတွေပေါ့နော
်
ဆိုတော့အဲ့ဒီမှာမှအလားအလာရှိဆုံးအကောင်းဆုံးပေါ့နော်အဲ့ဆေးကဘာဆေးလို့ပြောနိုင်မှာ
ကျွန်မကတော့ဒီ US ဘက်ကဟာဒီအဖက်များတဲ့ခါကျတော့ဒီ US ကဒီသွားနေတဲ့ Pfizer နဲ့ဒီ Moderna နဲ့ကိုတော့ဟိုသူတို့အရင်ဆုံးဖြစ်မှာပါလားတော့မသိသေးဘူးမယ်သူတို့ဘက်ကစစ်နေတဲ့ဟာတွေတော့များနေပြီလို့ပြီးတော့သိထားရပါတယ်နောက်တစ်ခုကဒီ Oxford University of Oxford နဲ့သူ Sweden နဲ့ပူးတွဲပြီးတော့ဈေးလာစမ်းသပ်နေတယ်ဆိုတဲ့ဟာတွေလည်းဒါ data တွေထပ်ထပ်ပြီးတော့စောင့်နေတုံးမယ်ဆိုတဲ့ခါကျသူတို့တွေကတော့အခြေအနေကောင်းတယ်လို့ကျွန်မယူဆပါတယ်ရှင်ဟုတ်
ဟုတ်ဆရာဆရာပြောတော့တယ်ခင်ဗျာနော်ဒီ mRNA ကိုအခြေတည်ပြီးတော့ဆန်းတယ်ဆိုတော့ဘယ်လိုဆန်းတာလဲနည်းနည်းပြောပြပေးပါ
ဟုတ်ကဲ့ပါ mRNA ဆိုတဲ့ဟာကိုမပြောခင်မှာဆို mRNA ဆိုတာ RNA တစ်မျိုး RNA တဲ့တစ်မျိုးပဲပေါ့နော်ဆိုတဲ့အခါကျတော့ဒီအခုချိန်လောက်ဆိုလို့ရှိရင်တော့လူတော်တော်များများရင်းနှီးကြွဝင်နေမှာတော့မျိုးဗီဇ DNA ဆိုတာမျိုးဗီဇ DNAလူတွေရောဒီတက်ရှိသတ္တဝါတွေတိုင်းမှာရောမျိုးဗီဇ DNA ဆိုတာရှိရပါတော့ဒီ DNA ကနေပြီးတော့protein နဲ့တော့ cell အချင်းချင်းမှာ glue ခန္ဓာကိုယ်တွေက cell တစ်လုံးနဲ့တစ်လုံးနဲ့ဆက်သွယ်မှုတွေမှာဆိုလို့ရှိရင်အသုံးပြုမဲ့ဟာ protein လေးတွေလို့ခေါ်တယ်။ protein တွေထွက်ဖို့အတွက်က DNA ကနေပြီးတော့ protein ထွက်ဖို့အတွက်ကိုခလဲမှာဈာကန်လုပ်ပေးတဲ့ဟာ RNA လို့ခေါ်တယ်။သူကဒီ RNA ရှိတော့မှဒီ protein ကိုထုတ်လို့ရမယ်ပေါ့နော်။အ နော်ဆိုတော့အခုဒီ virus ကိုသူအခုဒီ mRNA vaccine ဆိုတဲ့ဟာ mRNA ဆိုတဲ့ဟာ messenger RNA အရှိရော messenger RNA RNA သုံးမျိုးရှိရတဲ့မှာဒီ messenger RNA က protein ကိုဖြစ်ဖို့အတွက်သူကဟိုအဓိကပါဝင်လုပ်ပေးရတဲ့ဟာပေါ့နော်အာဆိုတော့ဒီသူရဲ့ဟို concept ကဘာကိုအခြေခံလဲဆိုတဲ့ခါကျတော့ DNA ကိုမထည့်ဘဲနဲ့ RNA ကိုထည့်လိုက်တယ် mRNA ကိုထည့်လိုက်တယ်ဆိုလို့ရှိရင်ကဒီ mRNA ကနေ protein ကိုပြောင်းမှုလွယ်တယ်ဆိုတဲ့ခါကျတော့လူရဲ့ခန္ဓာကိုယ်ထဲကိုသူ mRNA ရောက်သွားပြီဆိုလို့ရှိရင်ဒီ mRNA ဒီ virus ရဲ့ mRNA အပိုင်းကလေးတစ်ခုပဲဖြစ်မှာပေါ့ virus ကပုံစံလေး virus ဟိုအတုဖြစ်ဖို့အတွက်ကိုအထောက်ကူပေးမယ် mRNA တစ်ခုပေါ့အဲ့ mRNA တစ်ခုကခန္ဓာကိုယ်ရဲ့ရောက်မယ်ရောက်ပြီးသွားလို့ရှိရင်ခုခံအားရဲ့ခန္ဓာကိုယ်ရဲ့ခုခံအားကိုသူကပြန်ပြီးတော့ခန္ဓာကိုယ်ရဲ့ခုခံအားဒီ mRNA ကထွက်လာတဲ့ virus အတုကိုပြန်ပြီးတော့တုံ့ပြန်လိုက်မယ်အဲ့တုံ့ပြန်တဲ့ဟာဒီတုံ့ပြန်တဲ့ဟာဒီ virus acid ဝင်တဲ့ပုံစံလိုမျိုးအတိုင်းဖြစ်တယ်ပေါ့နော်အဲ့ဒီဟာကြောင့်မလို့ဒီခန္ဓာကိုယ်ရဲ့ခုခံအားမှာမှန့်ညံဆိုတဲ့ဟာတစ်ခုပေါ်လာပြီးတဲ့ခါကျရင်နောက်တကယ်လို့ကိုကတကယ် virus acid နဲ့တွေ့တယ်ဆိုတဲ့အချိန်မှာဒီမှန်ညာကနေပြီးတော့ဒီဟိုခုခံအားနဲ့ပြန်ပြီးတော့တိုက်ထုတ်ပေးနိုင်တယ်ဒါကကာကွယ်ဆေးရဲ့သူ့ရဲ့ဟိုအခြေခံထားတဲ့ mRNA ကာကွယ်ဆေးကိုအခြေခံထားတဲ့ဒီသဘောတရားကိုပြောပြတာပါရှင်ဟုတ်
ဟုတ်ဆရာဘောနော်အခုကာကွယ်ဆေးတစ်ခုကစိတ်ချရတယ်မချဘူးဆိုတာဘယ်ပုံမှာမှမကြည့်ပါဘူ
းအကာကွယ်ဆေးတစ်ခုကစိတ်ချရတယ်မချဘူးဆိုတာကသူကဟိုဆိုဂျိုဘေးထွက်ဆိုဂျိုစီကောင်းကျိုးထက်ပေါ့နော်တော့အခုဆိုးကျိုးနဲ့ကောင်းကျိုးနဲ့နှစ်ခုကိုရှင်ရတာပေါ့နော်ဘယ်စိမ့်မဆိုဆိုးကျိုးနဲ့ကောင်းကျိုးနဲ့ကိုရှင်ရတယ်အဲ့ဒီရှင်တဲ့အခါမှာဘေးထွက်ဆိုးကျိုးစီကောင်းဟိုမပြောပါလောက်နဲ့ပြီးတော့ကောင်းကျိုးကပို့ပြီးအလေးတာနေတယ်အဲ့ဒါမျိုးကိုပြောတာပေါ့နော်အဲ့ဒါမျိုးစီကောင်းတဲ့ခုကကောင်းတဲ့ကာကွယ်ဆေးတစ်ခုဆိုပြီးတော့ပြောရတာပေါ့ဘာလို့လဲဆိုတော့ဒီလိုဘေးထွက်ဆိုးကျိုးများတယ်ဆိုလို့ရှိရင်ကလူငယ်တွေခံနိုင်တယ်ဆိုရင်တော့မှယောဂအကန့်ရှိတဲ့လူတွေခံနိုင်မလားကလေးတွေခံနိုင်မလားလူကြီးတွေခံနိုင်မလားဒါမျိုးတွေရှိလာတယ်ပေါ့နော်အဲ့ဒါကြောင့်မလို့ပါ
ဆရာဟိုစမ်းတက်တဲ့အခါမှာအဆင့်ဆင့်ဆမ်းရတယ်ပေါ့နော်အဆင့်၃ကြာမှစိတ်ချရတယ်လို့ပြောလို့ရတာပေါ့
ဟုတ်ကဲ့ပါအဆင့်၃ကြာမှစိတ်ချရတယ်ပြောလို့ရတယ်ဘာလို့လဲဆိုအဆင့်၁မှာကသူကဒီလူ၁၀ကဏ္ဍလောက်ကလေးနဲ့ခဏဆမ်းလိုက်တယ်ဆမ်းရတဲ့အခါကျရင်ဒီအဆင့်၁မှာသူကဒါလူတွေကိုဘယ်လောက်ပေးရမလဲ dosage တွေကိုသူတို့မှန်းမယ်အာနောက်ပြီးတဲ့အခါကျရင်ဒီဟာဒီဘယ်လောက်စိုးစိုးရွားရွားဟို case တွေစိုးစိုးရွားရွားဟိုဆိုးကျိုးတွေရှိတယ်ဆိုရဟာဆက်မယ်။နောက်ပြည့်ခါကျရင် stage 2မှာကျရင်ဒီ stage 1ရဲ့နည်းနည်းပို့ပြီးများတဲ့လူရေပုံမှန်လားဗောနော်။ရာကနန်းဖြစ်နိုင်တယ်။ထောင်ကနန်းတစ်ထောင်လောက်ဖြစ်နိုင်တယ်။အဲဒီ stage 2ကိုရောက်သွားပြည့်ခါကျရင်ဟိုသူဒီဒီဟာဒီဘလောက်အထိ safe ဖြစ်သလဲ။ဒါပေးလို့ရပြီလားဆိုတဲ့ဟာကိုအဲ့ဒါတွေကလူအများနဲ့နည်းနည်းပို့ဆန်းတယ်။ phase 3ကိုရောက်တဲ့ခါကျမှလူကထောင်နဲ့ချီရတယ်9000 6000 9000တချို့ဆိုလို့ရှင် 3000 ခုဒီမော်ဒါနာဆိုလို့ရှင်ဆို 3000 နဲ့စပြီးစမ်းနေရဆိုတော့ဒါလိုမျိုးစမ်းနေရဆိုတဲ့ဟာဒီအာဘာလူစမ်းတဲ့လူများလာလေလေသူ့ရဲ့ဒီဆိုးကျိုးကြောင့်ဟိုအဆုံးရှုံးမှုထိခိုက်နေတာမျိုးတွေနည်းလာလေလေပေါ့နော်အဲ့လိုမျိုးရှိတယ်အဲ့ဒါကြောင့်ဒါ phase 3ကအရေးကြီးရဆိုပြီးပြောတာ
ပါဟုတ်ကဲ့ဆိုတော့အခုပေါ့နော်ဟိုရင်ဟိုရုရှားမှာဆိုလို့ရှင်ဟိုရုရှားအဆင့်တက်မှုပါဆိုလို့ရှိရင်အစိုးရနေပြီးတော့ချက်ချင်းကြီးအတည်ပြုပေးလိုက်တယ်ပေါ့နော်ဒီလိုမျိုးအဆင့်ဆင့်ဆန်းတက်မှုတွေလုံးမလုံးမတည်ကြဘူးဆိုပြီးတော့အခုစုံစမ်းမှုတွေလုပ်နေတာဆိုတော့ဒါမျိုးပေါ့နော်ဒါဟိုစိတ်ချရတယ်မချရဘူးဆိုအဲ့ပုံမှာမူတည်ပြောတာထင်ပါတယ်နော
်ဟုတ်ကဲ့ပါဘာလို့လဲဆိုတော့အဆင့်3ကိုသူတို့အခုဒီရုရှားကပေါ့နော်ကျွန်တော်တို့ဖတ်ရတော့ဆိုရင်တော့ရုရှားကသူကဟိုအဆင့်3ကိုသူကဒီလိုမျိုးလူကြီးထောင်ငန်းနဲ့မစစ်လိုက်ဖဲနဲ့ပေါ့နော်သူကချစ်ချင်းတန်းပြီးတော့ပေးလိုက်သလိုမျိုးဖြစ်သွားတယ်ပေါ့နော်အဲ့ဒီခါကျတော့ဘာတွေဟိုဖြစ်နိုင်တယ်လဲဆိုတော့မမျှော်လင့်ထားတဲ့ case တွေဖြစ်လာနိုင်တယ်ပေါ့ဒီဥမာစစ်တဲ့လူကြီးနည်းနည်းမှာကဟိုခုခံအားသည်ဟိုပုံစံမျိုးကတမျိုးတည်းဖြစ်နိုင်တယ်တော့ဟိုနည်းနည်းပဲစွဲပြားတာမျိုးဖြစ်နိုင်တယ်လူကြီးထောင်ထဲချီသွားတဲ့ခါကျတော့ခုခံအနေအမြင်ပေါ်မှာပြီးတော့သူကတော့လူကဘယ်လောက်အဖျားတတ်မလဲနောက်သူ့ရဲ့ reaction ပေါ့ဘာလို့လဲဆိုတော့ဒီကောင်ဒီဟိုကာကွယ်ဆေးဖြစ်တယ်ဆိုတဲ့ဟာကဒီ virus acid ကိုသူကဒီကုနိုင်စွမ်းလို့ယောဂပေးနိုင်စွမ်းလို့ဖယ်ထားတဲ့ပုံစံမျိုးကိုပေးတာပါကာကွယ်ဆေးဆိုတဲ့ဟာလေဆိုတဲ့ခါကျအနည်းဆုံးတော့ခန္ဓာကိုယ်ထဲမှာ foreign body တခုအနေနဲ့ဝင်သွားရတော့ကြာမှာခန္ဓာကိုယ်အခုကသူ့ကိုတုံ့ပြန်မှာဒီတုံ့ပြန်တဲ့အားဒီဘလောက်အချိန်ကြီးဆိုးရွားတယ်လဲမဆိုးရွားဘူးလဲဆိုတဲ့ဟာကိုသူ့ကိုပြောဖို့ဘောင်နည်းနည်းကျင့်သွားတယ်ပေါ့နော်သူတို့ရဲ့လေးလာမှုနည်းသွားတဲ့အချိန်မှာဒီကိုယ့်ရဲ့ယုံကြည်မှု confidence level ဆိုတဲ့ဟာရှိတယ် confidence interval ဆိုတဲ့ဟာနည်းနည်းနည်းသွားတယ်ပေါ့ဟုတ
်ဆိုတော့ဒီကာကွယ်ဆေးတစ်ခုကောင်းလည်းမကောင်းဆိုတာဘယ်လိုပြောနိုင်မှာလဲ
ကာဝယ်ဆေးတစ်ခုကောင်းတယ်မကောင်းဆိုတော့ကောင်းတဲ့ကာဝယ်ဆေးဆိုတဲ့ဟာဒီအကျိုးတကယ်ရှိတယ်နောက်ပြီးတော့ဘေးထွက်ဆိုးကျိုးစီလည်းမဲတယ်ပေါ့နော်အဲ့ဒီဟာနှစ်ခုပြည့်စုံမှသာလူကဟိုဒီဟာကိုပြည်သူတွေကိုပေးနိုင်တယ်ဆိုတဲ့ကာဝယ်ဆေးကောင်းတစ်ခုဖြစ်မယ်ပေါ့အကျိုးရှိတယ်ဆိုတာတကယ်ရောအလုံးလုံးသလားတော်ကြနေဘေးထွက်ဆိုးကျိုးလည်းမရှိဘူးတကယ်လည်းအလုံးမလုံးကူးခံတဲ့ခါကြလို့ရှိရင်တော့ခံလိုက်မယ်ဆိုတော့အဲ့ဒါမျိုးဆိုလို့ရှိရင်မထိုးတာနဲ့တူတူပဲဖြစ်တဲ့အတွက်ကြောင့်အကျိုးလည်းရှိရမယ်နောက်ပြီးတော့ဟိုဘဏ္ဍခါထိုးရမှာလေပေါ့နော်အခုမော်ဒါနာဆိုရင်တော့သူကနောက်ဆုံးသိရခါသူဆိုနှစ်ခါဆက်ထိုးရနှစ်ခါဆင့်ထိုးရမယ်ပေါ့နောက်အဲ့လိုမျိုးဟာမျိုးတွေဘလိုပုံစံမျိုးပေးမှလဲပုံစံ procedure ပုံစံလေးကိုprocedure ပုံစံနဲ့နောက်ပြီးတော့ဟို dosage ဘယ်လောက်ပေးမှလဲဒါမျိုးတွေအပေထားအတိအကျထွက်ထားပြီးပြီဆိုတဲ့ကာကွယ်ဆေးတစ်ခုသာအမြင်ပါဟိုယုံကြည်စိတ်ချရမယ်ဟိုကြည်သူတွေအနေနဲ့လည်းယုံကြည်စိတ်ချမ်းသာတာနဲ့ထိုးနိုင်တယ်ပေါ့အဲ့ဒါမျိုးပြောရပါ
အခုပေါ့နော်မြန်မာနိုင်ငံမှာဒီကူးစက်မှုနှုန်းအရန်မြန်တဲ့အမျိုးအစားတစ်မျိုးတွေပေါ့နော်နိုင်ငံခြားကပြန်လာတဲ့လူတွေရှိမှတွေ့ထားတယ်လို့သူတို့သတင်းစာရှင်းလင်းပွဲလုပ်ပါတယ်ဆိုတော့ဒီလိုမျိုးအခြေအနေမျိုးမှာပေါ့နော်မြန်မာနိုင်ငံမှာဘာတွေသတိထားသင့်လဲနည်းနည်းပြောပြပေးပ
ါဟုတ်ကဲ့ပါဟိုကျွန်မကတော့အခုဒီလလန်းမိသလောက်ကိုတော့တော့မိဘဆွေမျိုးတွေတငယ်ချင်းတွေကိုလည်းကအများကြီး view site ပါဆိုပြီးတော့ပြောပါတယ်ဒီဟာဒီဟိုကာကွယ်ဆေးမတိုင်ခင်မပေါ်ခင်အထိလူတွေကတော့ဒီလိုမျိုးပဲဆက်ပြီးတော့ဟိုစိုးရိမ်နေရအောင်ပါပဲပေါ့နော်ဆိုတော့အခါကျတော့ဟိုဒီအခုဟာကအခုအချိန်နေရဒီ COVID-19 ကသူကကာကွယ်ဆေးမပေါ်ခင်အချိန်အထိကတော့လူတွေကတော့ဒီခါခါပါနေရမယ်တန်တန်ရှင်းရှင်းနေရမယ်မျက်နှာနှာခေါင်းစီအပြင်းသွားတဲ့ခါကျရင်နှာခေါင်းစီအုပ်သွားရမယ်လူစုလူဝေးရှောင်ချရမယ်ဒါတွေကတော့မလုံးမဖြစ်လုပ်နေရမှာပဲကာကွယ်ဆေးမပေါ်ခင်အထိရတော့ပေါ့နော်ကာကွယ်ဆေးပေါ်သွားပြီလူတွေအကုန်လုံးရနိုင်ပြီဆိုတဲ့ခါကျရင်ကြာရင်တော့ဒီဟာဒီဟာကဟိုပြန်ပြီးတော့ short လို့ရတယ်ပေါ့ဒါပေမဲ့အဲ့ဒီအချိန်မတိုင်ခင်အထိရတော့ကိုရီးယားသတိနဲ့ထားပြီးတော့သွားနေရမယ်တအားကြီးကြောက်ပြီးတော့ဟိုတခါဟိုအရင်ဟိုတုံလုံးချောက်ချဖို့လည်းမလိုဘူးပေါ့နော်ဘာလို့လဲဆိုတော့ကိုကဒီ virus နဲ့ဒီ virus ကအပြင်မှာရှိနေတယ်ဆိုတဲ့ဟာကိုလည်းဟိုလက်ခံထားရမယ်။နောက်ပြီးတော့အဲ့လိုဟိုမသွားမဖြစ်တဲ့ကိစ္စမျိုးတွေမှသာအပြင်သွားရမျိုးတွေသာပေါ့နော်။အဲ့လိုမျိုးဟိုကိုကပို့ပြီးတော့ပြောလို့အဆင်ပြေတယ်ပေါ့နော်။အဲ့ဒါမျိုးတွေကြတော့ပို့ပြီးတော့ဟို recommend ပေးတယ်လို့ပြောရမှာပေါ့နော်။ကျွန်တော်ကမသွားမဖြစ်မှသာသွားလို့အဆင်ပြေမယ်။ဘာလို့လဲဆိုတော့ဒီတိုင်းအပြင်မှာလူစုလူဝေးနဲ့အပေါင်းအသင်းတွေနဲ့သွားနေကြမယ်ဆိုလို့ရှိရင်ကတော့ဒါဟိုကိုလည်းမသိနိုင်ဘူး။ကိုကနေပြီးတော့တခြားလူကိုတခါထပ်ပြီးတော့ကူသွားမလားဆိုတဲ့ဟာမျိုးပေါ့နော်အဲ့ဒါမျိုးတွေကြောင်းဟိုနည်းနည်းသတိလေးတော့ထားပေးဖို့တော့လိုအပ်ပါရဲ့ရှင်ဟုတ်
ချစ်စုများကြီးကျမရဲ့ဆက်ဆံ
မင်္ဂလာပါရှင်ဦးစီတူအောင်မြင့်ရဲ့ပြည်တွင်သတင်းတုံးသက်ချက်အစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ2020ရွေးကောက်ပွဲနဲ့မီဒီယာဘာတွေလိုနေသလဲဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြမှာပါဦးစီသူအောင်မြင့်နဲ့အတူကျမအင်ဂျင်နိုင်ကကူညီတင်ဆက်ထားပါတယ်ရှင
်။လာမယ့်နိုဝင်ဘာ10ရက်နေ့မှာအထွေထွေရွေးကောက်ပွဲကြီးကျင်းပတော့မှာမို့ဥပဒေအရနောက်ကျဆုံးအနေနဲ့စက်တင်ဘာ10ရက်နေ့ကစနိုင်ငံရေးပါတီနဲ့အမတ်လောင်းတွေမဲဆွယ်စည်းရုံးခွင့်ရကြပါတော့မယ်။အခြားတစ်ဖက်မှာတော့မြန်မာနိုင်ငံအတွင်းကိုဗစ် -19ဗိုင်းရပ်စ်ပြန့်နှံ့မှုတကြောပြန်ဖြစ်ပေါ်လာနေပြီးအရင်ပထမတစ်ကြိမ်ဖြစ်ပွားခဲ့တုန်းကထက်ပိုပြီးများကူးစက်ခံရသူပိုပြီးများပြားစိုးရိမ်ရတဲ့အခြေအနေကိုလည်းရောက်ရှိနေပါတယ်။ပြီးခဲ့တဲ့အော်ဂိုလာ16ရက်နေ့စစ်တွေမှာဗိုင်းရပ်စ်ကူးစက်ခံလူနာတယောက်စတွေ့ချိန်တုန်းကကူးစက်ခံ385ယောက်ပဲရှိရာကနေအခုစက်တင်ဘာ3ရက်နေ့အထိကူးစက်ခံစုစုပေါင်း1133ယောက်တနည်းအားဖြင့်18ရက်အတွင်းသုံးစားလောက်အရေအတွက်အထိတိုးလာတာတွေ့မြင်ရပါတယ်။စစ်တွေမှာဗိုင်းရပ်စ်ကူးစက်ခံရသူမတွေ့ခင်ရှေ့ပိုင်းရက်ပေါင်း150အတွင်းတရက်ကိုကူးစက်ခံရသူ2ယောက်ခွဲနှုန်းလောက်ကနေအခုနောက်ဆုံး18ရက်မှာတော့တရက်ကိုအယောက်40ကျော်ကူးစက်ခံနေရတဲ့အနေအထားရောက်လာပါတယ်။ဒီချိန်နေရှေ့ဘလောက်အချိန်ထိဆက်ပြီးကူးစက်နေဦးမယ်ဆိုတာဘယ်သူမှမမှန်းဆနိုင်သေးပါဘူး။ဒီလိုချိန်နေအောက်မှာတိုင်းပြည်အတွက်အလွန်အရေးကြီးတဲ့အထွေထွေရွေးကောက်ပွဲကြီးအတွက်ပါတီတွေအမတ်လောင်းတွေဘလို့မဲဆွယ်စည်းရုံးကြမှာလဲဆိုတာမေကိုတခုဖြစ်လာနေပါတယ်ကုရပတ်မဲဆွယ်စီယုံရေးပြဿနာနဲ့ NLD အစိုးရရဲ့မီဒီယာထိန်းချုပ်မှုအဆက်ဆက်အကြောင်း လေ့လာတင်ပြသွားပါမယ်
။ဒီကနေ့ရက်ပိုင်းမှာပြုလုပ်ခဲ့တဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့သတင်းစာရှင်းလင်းပွဲမှာကော်မရှင်အဖွဲ့ဝင်ဦးမြင့်နိုင်ကမကြခင်မဲဆွယ်စည်းရုံးဝင်ပြုမဲ့ကိစ္စအကြေညာပေးမယ်။အဲ့ဒီအခါကျန်းမာရေးဝန်ကြီးဌာနရဲ့ညွှန်ကြားချက်တွေအတိုင်းဘယ်နည်းပယ်ပုံမဲဆွယ်စည်းရုံးလို့ရမယ်၊ဘယ်လိုစည်းကမ်းမျိုးတွေလိုက်နာရမယ်ဆိုတာအသေးစိတ်ကြေညာမယ်လို့ပြောခဲ့ပါတယ်။ဒါပေမဲ့တေချာတာကတော့အရင်ရွေးကောက်ပွဲတွေလိုလူအများကြီးနဲ့စုဝေးရတဲ့မဲဆွယ်ပွဲတွေလှည့်လည်ပွဲတွေမလုပ်နိုင်တော့မှကတော့တေချာပါတယ်။ဒီအခါစဉ်းစားဖို့လိုလာတာကမဲဆွယ်စည်းရုံးမှုတွေကိုသတင်းစာကြားနဲ့စတဲ့ပုံနှိပ်မီဒီယာ၊ရေဒီယို၊ရုပ်မြင်သံကြား၊အင်တာနက်အွန်လိုင်းလူမှုကွန်ရက်စာမျက်နှာတွေကနေတဆင့်ပို့ပြီးလောက်ကင်နိုင်ကြမလားဆိုပြီးဖြစ်ပါတယ်။နိုင်ငံတကာနည်းတူအဲ့လိုပုံနှိပ်ရေဒီယို၊ရုပ်သံအွန်လိုင်းကနေကြော်ညာကအကုန်ခံပြီးမဲဆွယ်စည်းရုံးကြမယ်ဆိုရင်လည်းဖြစ်နိုင်စရာရှိပါတယ်။လက်ရှိရွေးကောက်ပွဲဥပဒေအရအမတ်လောင်းတယောက်ကိုမဲဆွယ်စည်းရုံးစီရေးကျက်သိန်းတရာသုံးခွင့်ပြုထားပြီးပါတီတွေကိုတော့ကန့်သက်ထားတာမရှိပါဘူး။အမတ်လောင်းတယောက်ကျက်သိန်းတရာမသုံးဘဲပြမ်းမြတဝက်စီလောက်ပဲသုံးသည်ထားအောင်အမတ်လောင်း 9,000 နီးပါးအတွက်မဲဆွယ်အသုံးစရိတ်ကျက်35ဘီလီယံလောက်ပမာဏရှိပါတယ်။အဲ့ဒီငွေဟာဒေါ်လာ26သန်းလောက်နဲ့ညီမျှတာမို့ပုံနှိပ်ရေဒီယိုရုပ်သံနဲ့အွန်လိုင်းမှာမဲဆွယ်စည်းရုံးကြော်ညာကြဖို့ဆိုရင်နည်းတဲ့ပမာဏလိုတော့မဆိုနိုင်ပါဘူး။ဒါပေမဲ့ပြည်ထနာကမြန်မာနိုင်ငံမှာရွေးကောက်ပွဲအတွက်အစိုးရကအလုံးစုံထိန်းချုပ်ထားတဲ့ရေဒီယိုနဲ့ရုပ်သံ channel တွေကနေမဲဆွယ်စည်းရုံးမှုတွေကိုကြော်ညာလို့ရပါမလားဆိုတာပါ
ရွေးကောက်ပွဲကော်မရှင်ရောအစိုးရကပါမဲဆွယ်စည်းရုံးနဲ့ပတ်သက်ပြီးပုံနှိပ်မီဒီယာတွေကနေကြော်ညာတာ online internet ဆာမျက်နှာတွေကနေကြော်ညာတာမျိုးကိုပိတ်ပင်မထားပါဘူးဒါပေမဲ့အစိုးရကအပြည့်အဝထိန်းချုပ်ထားစေဖြစ်တဲ့ရေဒီယိုနဲ့ရုပ်မြင်သံကြားကနေကြော်ညာတာကိုတော့ခွင့်ပြုတာမျိုးမတွေ့မြင်ကြရပါဘူး။သိမကြခင်ချိန်မှာပြည်ကြ ాయి ဝန်ကြီးဌာနလက်အောက်အစိုးရပိုင်းရုပ်မြင်သံကြား channel ကနေနိုင်ငံရေးပါတီတွေရဲ့မဲဆွယ်စည်းရုံးမှုတွေကိုအချိန်နဲ့အချိန်ရည်အတွက်တူတူညီညီထုတ်လွှင့်ခွင့်ပေးပါလိမ့်မယ်။ဒါကလည်းအရင်ရွေးကောက်ပွဲတွေတုန်းကလိုရွေးကောက်ပွဲကော်မရှင်စီတင်ပြစင်စာလုပ်ပြီးမှတင်ပြခွင့်ရတဲ့ပြည်ကြီးဆရာပါတီမိတ်ဆက်မျိုးပါ
ခုဆိုရင်တချို့ပုဂ္ဂလိကရုပ်သံ line တွေကနေရွေးကောက်ပွဲနဲ့ပတ်သက်တဲ့အစီအစဉ်တချို့တင်ဆက်နေတာတွေရှိနေပါတယ်။ဒါကလည်းလွတ်လွတ်လပ်လပ်တော့မဟုတ်ပါဘူး။ရွေးကောက်ပွဲကော်မရှင်နဲ့ပြည်ကြ ాయి ဝန်ကြီးဌာနရဲ့စောင့်ကြည့်မှုအောက်ကနေလုပ်ကင်ကြရတာပါ။ပါတီနဲ့အမတ်လောင်းတွေမဲဆွယ်စည်းရုံးခွင့်ကြော်ညာခွင့်ကိုတော့ရေဒီယိုတွေကိုရောညပြလာတဲ့ရုပ်သံ line တွေကိုပါလုပ်ကင်ခွင့်ပေးမထားပါဘူး။လက်ရှိမြန်မာနိုင်ငံကပုဂ္ဂလိကရေဒီယိုနဲ့ရုပ်သံ line တွေဆိုတာကလည်းဥပဒေအရလွတ်လွတ်လပ်လပ်လုပ်ခွင့်ပေးထားတာမျိုးမရှိဘဲပြည်ကြ ాయి ဝန်ကြီးဌာနရဲ့ platform ပေါ်မှာပြည်ကြ ాయి ဝန်ကြီးဌာနကချမှတ်ထားတဲ့စည်းကမ်းချက်တွေအတိုင်းလုပ်ကင်နေရတာဖြစ်လေတော့အခက်မသိရင်ကိုမီဒီယာထုံးလွှင့်ခွင့်ရုပ်သိမ်းခံရတဲ့အထိအေးအေးယူခံရနိုင်တာမို့ဘယ်သူမှကောင်းကောင်းမလုပ်ရဲကြပါဘူးဒါတွေကလည်းလက်ရှိအာဏာရ NLD ပါတီကိုဦးဆောင်တဲ့ဒေါအောင်ဆန်းစုကြည်ရဲ့မီဒီယာတွေကိုမယုံကြည်တဲ့သဘောထားအများကြီးထင်ဟပ်နေတယ်လို့မှန်းဆရပါတယ်။2013ခုနှစ်လွှတ်တော်တဲ့မီဒီယာဆိုင်ရာဥပဒေတွေရောက်နေချိန်မီဒီယာကောင်စီဝင်တွေနဲ့အဲ့ဒီအချိန်ကလွှတ်တော်အမတ်ဖြစ်နေတဲ့ဒေါအောင်ဆန်းစုကြည်တွေ့ဆုံချိန်ပြောခဲ့တဲ့မှတ်ချက်စကားတချို့ရှိပါတယ်။သူပြောခဲ့တာတွေကတချို့တွေကလည်းသတင်းတောက်တွေကိုကြောက်တယ်။ဘာဖြစ်လို့လဲဆိုတော့တခါတလေပြောလိုက်ရင်အမှန်ပြောရရင်ကျမပြောတာတွေလဲထော်လော်ကန့်လန့်တွေပြောင်းမြန်တွေထွက်လာတာတွေရှိတယ်အဲ့ဒီသတင်းကိုလဲကြောက်နေတာတွေရှိတယ်ဒါကိုဆရာတို့အနေနဲ့လုတ်ပေးရမယ်ဘာဖြစ်လို့လဲဆိုတော့တာဝန်မဲ့တဲ့သတင်းသမားတွေကြောင့်ဖြစ်တဲ့ကိစ္စတွေပေါ့နော်တခါတလေကြက်ကြက်ကင်နေဆိုတာကလဲစိုးရင်ကြောင်ကြမှုကြောင့်ကင်တာပါပဲလို့ဆိုပါတယ်အဲ့ဒီ2013ခုနှစ်ဝင်းကျင်လောက်ကအစားပြုခဲ့တဲ့အများပြည်သူဝန်ဆောင်မှုမီဒီယာဥပဒေ Right to Information Law လို့ခေါ်တဲ့သတင်းသိပိုင်ခွင့်ဥပဒေရေဒီယိုနဲ့ရုပ်သံထုံးလွှင့်ခွင့်ဆိုင်ရာဥပဒေစတဲ့ဥပဒေလိုမျိုးတွေဒီနေ့အချိန်ထိအကောင့်ထဲပေါ်မလာအသက်မဝင်ဖြစ်နေတာမျိုးဟာဒေါအောင်ဆန်းစုကြည်ရဲ့ပုဂ္ဂလိကမီဒီယာတွေအပေါ်သဘောထားပြောင်းလဲမှုမရှိသေးတာကိုထင်ဟပ်နေပုံရပါတယ်
။ပုံနှိပ်ရေဒီယိုရုပ်သံလိုင်းပေါင်းများစွာပိုင်ဆိုင်ထားတဲ့ပြည်ကြ ాయి ဝန်ကြီးဌာနပိုင်နေတဲ့ကတချို့တလီကိုတောင်ဥပဒေအရလွတ်လပ်တဲ့အဖွဲ့အစည်းကစီမံခန့်ခွဲတဲ့အများပြည်သူဝန်ဆောင်မှုမီဒီယာဖွဲ့စည်းပေးရတာမျိုးလုပ်ဖို့စိတ်ကူးရှိပုံမရသလို2010 NLD ရဲ့ရွေးကောက်ပွဲကြေညာစာတမ်းလိုမျိုးမှာတော့သတင်းမီဒီယာလွတ်လပ်ခွင့်ဆိုင်ရာကိစ္စလိုမျိုးလုံးဝထည့်သွင်းထားတာမတွေ့မြင်ရပါဘူးဒီလိုအခြေအနေတွေကြောင့်လဲရေဒီယိုနဲ့ရုပ်သံ line တွေအများကြီးရှိတဲ့နိုင်ငံမှာ အဲ့ဒီမီဒီယာတွေကိုအသုံးပြုပြီးရွေးကောက်ပွဲမဲဆွယ်ကြော်ညာထည့်သွင်းခွင့်မရတာလို့ယူဆနိုင်ပါတယ်။ဒါကြောင့်သတင်းမီဒီယာသမားတွေမီဒီယာကိုနားလည်တဲ့နိုင်ငံရေးသမားတွေအနေနဲ့2020အလွန်ကာလအထိတိုင်အောင်ဥပဒေအရပုဂ္ဂလိကတွေအနေနဲ့ရေဒီယိုရုပ်သံလုပ်ငန်းလွတ်လပ်စွာလုပ်ကိုင်ခွင့်မီဒီယာပေါင်းစုံလုပ်ကိုင်ခွင့်ရှိမဲ့အများပြည်သူဝန်ဆောင်မှုမီဒီယာလိုမျိုးပေါ်ပေါက်လာဖို့ဆက်ပြီးတောင်းဆိုတိုက်ပွဲဝင်ကြရအောင်ပါဖြစ်ကြောင်းပ
ါ။၄ရက်နေ့ဖြစ်ပါစေတော်ရရှင်နာရှင်VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေ၊ email တွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ချပေးပါရမယ်။နောက်ပိုင်းမှာတော့တော်ရရှင်တွေချင်းချင်းပေးပို့လာတဲ့မေတ္တာဒေလက်ဆောင်ကိုလည်းနားဆင်ရမှာဖြစ်ပါရဲ့။ဒီကနေ့တော့မြန်မာနိုင်ငံမှာတကြောပြန်ဖြစ်ပွားပြီးတော့ကူးစက်မှုတွေမြင့်မားလာနေတဲ့ဒီ COVID ရောဂါကူးစက်မှုနဲ့ပတ်သက်ပြီးတော့ရေးလာကြတဲ့သတင်းရှင်တွေရဲ့စာရင်းနောက်ပြီးတော့ VOA မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့မှတ်ချက်ရေးကြတဲ့သတင်းရှင်တွေရဲ့မှတ်ချက်တွေကိုကျွန်မဖော်ပြပြန်ကြားပေးသွားခြင်းပါ යි အားလုံးလည်းသိထားကြပြီးသားဖြစ်တဲ့အတိုင်းစစ်တွေမျိုးအပါအဝင်ရခိုင်ပြည်နယ်ဒေသတွေမှာဒီကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဒီနေ့တခြားတိတိတသာတိုးတက်လာနေတာကြောင့်ရခိုင်ပြည်နယ်တွေမှာနိုင်ငံတော်ဝန်ဆိုရမှုတွေလည်းတိုးလာနေတာတွေ့ရပါတယ်။ဒါကြောင့်မလို့လေဒီကိစ္စနဲ့ပတ်သက်ပြီးတော့တော်ရရှင်တွေရေးလာကြတာပါ။ဒီလိုမျိုးရခိုင်ပြည်နယ်မှာကိုဗစ်ကူးစက်မှုတွေမြန်ဆန်နေတဲ့အတွက်ကြောင့်မလို့ရခိုင်ပြည်နယ်တစ်ခုလုံးကိုအိမ်တွင်းနေဖို့အမိန့်ထုတ်လိုက်တာကတော့ဒီလိုမျိုးကိုဗစ်ရောဂါပြန်ပြီးတော့မြန်မြန်ဆန်ဆန်ကူးစက်ပြီးတော့ရပိုင်းအတွင်းမှာပဲဖြစ်ပါတယ်။ရခိုင်ပြည်နယ်တစ်ခုလုံးကလူတို့အနေနဲ့ကိုယ့်အိမ်တွင်းမှာနေထိုင်ကြဖို့ stay at home အမိန့်ချက်ကိုကျန်းမာရေးဝန်ကြီးရဲ့လက်မှတ်နဲ့ထုတ်ပြန်လိုက်တာဖြစ်ပါတယ်။ပထမပိုင်းမှာတော့တချို့မျိုးတွေပဲထုတ်ပြန်ပြီးတော့နောက်ပိုင်းမှာပြည်내တစ်ခုလုံးအတွက်ပြောင်းလဲပြီးတော့ထုတ်ပြန်တာပါဒီကိစ္စနဲ့ပတ်သက်ပြီးတော့သရရှင်တွေရဲ့အမြင်တွေကိုရေးလာကြတာရှိပါတယ်သရရှင်မင်းသူက
တစ်ဖက်ကကောင်းငယ်ပြည်သူဘက်ကပြန်ကြည့်ပြီးပါဘိုက်ပြဿနာဘယ်လိုရှင်းပေးမလဲလက်လုံးမှာဗဇက်ကစားရတာမိသားစုတွေနောက်ကွယ်မှာအများကြီးလောလောဆယ်ညနေစာအိုးထဲမှာဆံရှိတဲ့ပြဿနာဘယ်သူကတောင်းယူမလဲတလားကို၁၀သိန်းစားနေတဲ့လွှတ်တော်မှတ်တွေတရက်လောက်နေခြင်းပေမဲ့နေလို့မရပါဘူးဒါတွေကိုနားလည်ပါလားCOVID-19 ရောဂါဖြစ်မှနောက်မှဘိုက်ပြဿနာကိုအမိန့်ပြီးလို့မရဘူးလေ။အာနာယာရုကြီးလေလေအတိတ်တရားမဲ့လေလေပါပဲလားဗျာ
။ဟုတ်ကဲ့ပါဒီတော့ရှင်ပြောသလိုမျိုးဟိုစောင့်ဝင်နေရတဲ့အတွက်အလုံးလုံးနေရတဲ့သူတွေအတွက်အိမ်မှာနေရတဲ့ကိစ္စကတော်တော်ပြဿနာကြီးရဲ့ကိစ္စလည်းဖြစ်ပါတယ်။မြန်မာနိုင်ငံဝန်ထောင်အမေရိကန်ပြည်ထောင်စုမှာတော့မှအိမ်မှာနေပြီးတော့အလုံးမသွားရဘူးဆိုတော့လူတွေတော်တော်လေးဒုက္ခရောက်ပြီးတော့အစိုးရကထောက်ပံ့ခြင်းတွေတော်တော်ပေးထားရတာဖြစ်ပါတယ်။ဒီလိုမျိုးအိမ်မှာနေရမယ်ဆိုတဲ့အမိန့်ထုတ်ပြန်တာနဲ့ပတ်သက်ပြီးတော့ဒီအညာတရငမွေးလေးဆိုတဲ့ Facebook အကောင့်ပိုင်ခြင်းကလည်းရေးလာတာပါစစ်ကိုလည်းကြောက်ရ COVID ကိုလည်းကြောက်ရကြားလာရင်ရခိုင်ပြည်သူပြည်သားတွေငဲ့ပြီးတော့တည်နိုင်တဲ့အဆင့်ကိုလမ်းညွှန်နေသလိုပါပဲတဲ့ဒီလိုမျိုးမြန်မာနိုင်ငံမှာ COVID ရောဂါတဖန်ပြန်ပြီးတော့ကူးစက်ပြန့်ပွားနေတာနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံက COVID ကာကွယ်ထိန်းချုပ်ရေးအတွက်ကုလသမဂ္ဂကဆက်ပြီးတော့ကူညီမယ်ဆိုတဲ့သတင်းကိုရေးလာတဲ့သောရရှင်တယောက်ရဲ့ဒီထင်မြင်ယူဆချက်ကိုပြောပြချင်ပါတယ်သူရဲ့နှက်ချက်ကိုကြည့်ပြီးတော့ရေးရမလားငိုရမလားနည်းနည်းလေးဖြစ်သွားခဲ့ပါတယ်အကြောင်းအရာကတော့ရခိုင်ပြည်နယ်ရင်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုလက်တလောမြင့်လာတဲ့ပုံမှာကုလသမဂ္ဂကစိုးရိမ်ကြောင်းပြောပြီးတော့ဒီရခိုင်ပြည်နယ်ရင်းကလူသားချင်းစာနာမှုဆိုင်ရာစိန်ခေါ်ချက်တွေဖြင့် COVID-19 ကပ်ရောဂါကာကွယ်ထိန်းချုပ်ရေးမြန်မာအစိုးရရဲ့ဆောင်ရွက်ချက်တွေကိုကုလသမဂ္ဂကဆက်ပြီးတော့အားပေးကူညီသွားမယ်ဆိုပြီးပြောထားပါဗျာ။ဒါကိုပြန်ပြီးရေးလာတဲ့ Facebook ကသောရရှင်တယောက်ကတော့ဟိုတစ်ခါရခိုင်ပြည်နယ်မြို့နယ်တချို့မှာ UN ကိုဆန္ဒပြနောက်ပြီး UN ရုံးကားတွေကိုမိရှုဖျက်ဆီးတာတွေပြုလုပ်ခဲ့တဲ့မှတ်တမ်းတွေရှိရနော်တဲ့။ပြည်ပအားကိုပစိန်ရုံးလို့ဆိုနေကြတဲ့မြက်ကန်းမျိုးညစ်တွေကိုပြောတာပါဆိုပြီးဒီသောရရှင်ခက်ရွက်ရွက်ပြန်ရေးလာပါတယ်။အဲ့ဒီမြန်မာနိုင်ငံမှာကိုဗစ်ရောဂါလေးလေးမြန်မြန်ကူးစက်ပြန့်နှံ့နေမှုနဲ့ပတ်သက်ပြီးတော့မြန်မာအစိုးရရဲ့လှုပ်ဆောင်ချက်တစ်ခုနဲ့ပတ်သက်တဲ့သတင်းပေါ်မှာမှတ်ချက်ရေးလာကြတဲ့သတင်းရှင်တွေရဲ့စာရီကိုဆက်ပြီးတော့ဖော်ပြပေးသွားခြင်းပါတယ်ရှင်။ဒီသတင်းရှင်ကမြန်မာနိုင်ငံမှာဒီအခြေခံပညာအထက်တန်းကျောင်းတွေကိုရဲကန်တမ်းမရှိအစိုးရကပိတ်လိုက်တယ်ဆိုတဲ့သတင်းနဲ့ပတ်သက်ပြီးတော့သတင်းရှင်တွေရေးလာကြတာဖြစ်ပါတယ်။ကျောင်းတွေဖွင့်ပြီးမကြခင်မြန်မာနိုင်ငံမှာဒီလိုမျိုးကိုဗစ်ကူးစက်မှုတွေပြန့်နှံ့လာတာကြောင့်ကျောင်းတွေကိုချက်ချင်းပိတ်ပစ်လိုက်ရတာဖြစ်ပါတယ်။ဒီမှာရွှေလင်းဆိုတဲ့သတင်းရှင်ကတော့ကလေးမိဘတွေကိုကိုကျင်းစာပါတယ်တဲ့။ဒါမဲ့ကိုဗစ်ကာလတခြားနိုင်ငံတွေပညာရေးစနစ်ဘယ်လိုသွားနေလဲလေးလာပါ။ ပညာရေးစနစ်ကနိုင်ငံတကာနဲ့ချိတ်ဆက်နေပါတယ်။နောက်တစ်ချိန်မှာမြန်မာပြည်ပွဲရ OG Oma Generation နဲ့နောက်ကြကြင်ခဲမှာစိုးရိမ်ရပါတယ်တဲ့။နောက်ထပ် Facebook အကောင့်ပိုင်ရှင်လူပြိုစစ်စစ်မောင်မျိုးချစ်ဆိုတဲ့ Facebook အကောင့်ပိုင်ရှင်ကတော့မပိတ်လို့မရဘူးလေ။တောင်ကိုရီးယားနိုင်ငံကိုနမူနာကြည့်ပါတဲ့။နောက်ထပ်သောရရှင်ရွှေရွှေဆိုတဲ့သောရရှင်ရေးလာတဲ့ဒီသဘောထားကိုလည်းပြောပြချင်ပါသေးတယ်။ဒီသောရရှင်ကအကြောင်းကမဖွင့်တော့လဲအကြောင်းသားမိဘတွေကကလေးတွေအသက်ကြီးမှလည်းကြောက်။နောက်ပြီးတော့ဖွင့်ပြန်တော့လဲယောဂါရမှကြောက်ရပြန်။ယောဂါကပ်ဘေးကဘယ်တော့မှမလွတ်နိုင်ပါဘူး။ဒါကြောင့်မို့တနေ့ကြာရင်ဖြစ်မယ်လို့ဗုဒ္ဓကကြိုဟောထားပြီးသားလူတွေရှိနေတဲ့မြတ်လူတွေမိခိုးစားနေတဲ့ပိုးမွားတွေဆိုတာလည်းဖြစ်လာမှာပဲ။ဘယ်သူမှအဖြစ်မပြောပဲစူပေါင်းကာကွယ်ကြဖို့လိုပါတယ်ဆိုတော့ရေးလာပါသေး။ဒီလိုမျိုးကြောင်းတွေပိတ်တာမြန်မာနိုင်ငံတခုတည်းတွေမကပါဘူးเนาะနေရာတိုင်းမှာဒီခုနသောရရှင်ပြောသွားသလိုတောင်ကိုရီးယားနိုင်ငံကိုနမူနာကြည့်ပါတယ်တောင်ကိုရီးယားနိုင်ငံမှာကြောင်းတွေပြန်ဖွင့်ပြီးတော့ကြောင်းတွေမှာဒီကလေးတွေကိုဗစ်ရောဂါကူးကုန်တာဖြစ်ပါတယ်အမေရိကန်ပြည်အောင်စုမှာတော့ကျမတို့ဒီ VOA အမေရိကန်အသံအခြေစိုက်တဲ့ဒီအမေရိကန်ပြည်အောင်စု Washington DC တဝိုက်မှာဆိုရင်လည်းကျမတို့ကျောင်းတွေကိုအရှိတ်အဝါမှာဖွင့်မဲ့ကလေးကျောင်းတွေအားလုံးကလေးကျောင်းတွေဆိုတာအခြေခံပညာကျောင်းတွေအားလုံးကိုအွန်လိုင်းကပဲဖွင့်ပါတယ်ရှင်ဒီမှာတော့GT ကမီနီးပညာအင်တာနက်ဆက်သွယ်ရေးကလည်းကောင်းမွန်တဲ့အတွက်ကြောင့်မလို့ကလေးတွေကိုဒီဂီတသင်တန်းတွေပေါ့နော်တရောထိုးတာနောက်ပြီးတော့ဒီနှင်းမုတ်တာလိုမျိုးပလွေမုတ်တာလိုမျိုးဒီသင်တန်းတွေကအစားအွန်လိုင်းကပဲသင်ကြားပေးသွားမယ်ဆိုပြီးတော့သူတို့အစီအစဉ်ဆွဲထားတာဖြစ်ပါတယ်။အရှိတပတ်မှဆိုရင်အကြောင်းတွေပြန်ဖွင့်ပါပြီ။တချို့နေရာတွေမှာအကြောင်းတွေကစတာပြန်ဖွင့်နေပြီဖြစ်ပါတယ်။ဒီမှာဒီအမေရိကန်ပြည်သူကအကြောင်းဖွင့်ပုံနဲ့ပတ်သက်ပြီးတော့ဒီတချို့အကြောင်းတွေပြန်ဖွင့်ပြီးတော့တလောကပဲတချို့ဒီအခြေခံပညာထက်တန်းအကြောင်းတွေပြန်ဖွင့်နောက်ပြီးတော့ယောဂကူးဆက်မှုတွေပြန်ပြီးဖြစ်လာတဲ့အတွက်ကြောင့်အကြောင်းတွေပြန်ပေးရတာလည်းရှိပါတယ်။တက်ဆိုတွေမှာဆိုရင်တချို့တွေကလည်းဟုတ်ဒီ online တက်တဲ့သင်ကြားပို့ချမှုတွေလုပ်နေသလိုတချို့တွေကြတော့ဒီတက်ကတူအသက်အရွယ်ကြီးတဲ့သူတွေကြတဲ့မှာသင်တန်းတွေကိုတော့ဒီတပတ်မှာသင်တန်းနှစ်ခုလောက်ကိုပဲလူကိုယ်တိုင်တွားတက်ရပြီးတော့ကျန်တဲ့ဟာတွေက online ကနေဒီလူကိုယ်တိုင်တဝက် online တဝက်ဆိုပြီးတော့သင်ကြားနေတာရှိပါသေး။ American ဒီကျောင်းဖွင့်တာနဲ့ပတ်သက်ပြီးတော့ကိုယ်တိုင်အတွေ့အကြုံရှိထားတဲ့မြန်မာပြည်သက်တယောက်စာရေးလာတဲ့စာကိုဖော်ပြပေးချင်ပါတယ်ရှင
်။အခုပြောနေတဲ့မြောက်ပိုင်းကာရိုလိုင်းနားပြည်နယ်ကကျောင်းမှာကျွန်မအလုပ်လုပ်ပါတယ်။ယောဂမကူအောင်အတက်နိုင်ဆုံးဆောင်ရွက်ထားပါတယ်။အဝေးအထွက်တကားကိုတနေ့၈ကြိမ်သုတ်တယ်။လှေကားအလုံးကိုအတက်တစ်ခုအစင်းတစ်ခုလုပ်ပေးထားတယ်။စာသင်ခန်းသွားတဲ့ဟောတွေပါစတစ်ကာကပ်ပြီးတော့လက်တလန်အကွာဝေသွားခိုင်းနေ။စာသင်ခန်းအပေါက်ကမှ hand sanitizer နဲ့ကိုယ်ထိုင်မဲ့ခုံကိုတုပ်ဖို့ wipe ပေးထားတယ်။နောက်ကျောင်းသား20လောက်ထိုင်တဲ့အခန်းကို9ယောက်ပဲပေးထိုင်တယ်။အစားအစာကတော့ကိုယ်တိုင်ယူပြီးထိုင်စားတာရယ်။နောက်အော်ဒါမှစားတာရယ်ဆိုပြီးရှိပါတယ်။ကိုယ်တိုင်ယူစားတဲ့ buffet လိုမျိုးအစာယူဖို့တန်းစီတဲ့အချိန်မှာတော့ကုတ်ကဲမှုအားနေတာကြောင့်တယောက်နဲ့တယောက်နဲ့နီးကပ်နေတာကိုတွေ့ရပါတယ်။နောက်တစ်ခုကမျက်ခင်းတွေပေါ်မှာအနားယူတဲ့အချိန်မှာ mask ကိုလူတိုင်းမတက်တာတွေ့ရပါတယ်။နောက်တစ်ခုကတော့အစာဝင်ဖို့တော့ယူတဲ့အချိန်မှာတန်းစီပြီးတော့စောင့်တဲ့ကျောင်းသားတွေကအရန်ကပ်နေပါတယ်။ roommate တချို့ကတော့ mask တွေဖြုတ်ပြီးဖတ်ကြတာလည်းရှိပါတယ်။ကျမအထင်ကတော့အစာဝင်တန်းစီချိန်မှာကူတာပိုပြီးတော့ဖြစ်နိုင်ပါတယ်။ကျမကအဲ့ဒီမှာတနေ့12နာရီလောက်အလုပ်လုပ်လို့တေချာတည်တာပါ။ကျမနေတဲ့ county တစ်ခုလုံးမှာကူးစက်သူ 1,500 လောက်ရှိလို့ကျမလည်းပိုးစစ်ရပါတယ်။ဒါပေမဲ့ပိုးတော့မရှိပါဘူး
။ဒါကတော့ American ပြည်အောင်စုမှာသူရဲ့အတွေ့အကြုံနဲ့ပတ်သက်ပြီးတော့သောရရှင်မြန်မာနိုင်ငံကသောရရှင်တွေကိုဝေးမျှပြီးတော့ရေးလာတာဖြစ်ပါတယ်။ကျေးဇူးတင်ပါတယ်နော်။ကျမတို့မြန်မာနိုင်ငံမှာဒီ COVID ရောဂါကပြည်ရင်းကူးစက်မှုဖြစ်နေရောက်ရှိလာပြီးတော့ပြည်ရင်းကူးစက်မှုဆိုတာကတော့နိုင်ငံခြားကနေတက်လာတဲ့လူတွေစီကပါလာတာမျိုးမဟုတ်ဘဲနဲ့ဒီလူပေါင်းတိုင်းဝိုင်းခြားဟိုသွားဒီသွားလုံနေတဲ့နေထိုင်နေရက်ွက်ထဲမှာနေထိုင်နေတဲ့သူတွေအချင်းချင်းကူးစက်ပြန့်နှံ့မှုကိုခေါ်တာဖြစ်ပါတယ်။ community spread ပေါ့နော်။ဒီပြည်ရင်းကူးစက်မှုဖြစ်ကိုရောက်ရှိလာတဲ့ COVID ရောဂါအရင်ကဆိုရင်တော့မြန်မာနိုင်ငံကဒီနိုင်ငံခြားပြည်နေစီမှာပဲရှာဖွေတွေ့ရှိတာဖြစ်ပါတယ်။ဒီလိုမျိုးပြည်ရင်းကူးစက်မှုဖြစ်ကိုရောက်လာတဲ့ COVID virus ကအရင်တစ်ခေါက်နဲ့မျိုးရိုးဗီဇာကွဲပြားခြားနားမှုတွေရှိနေပြီးတော့ကူးစက်မှုလွယ်ကူလို့လူမှုအနေနဲ့ပို့ပြီးတော့သတိပြုဖို့လိုတယ်ဆိုပြီးတော့ကျန်းမာရေးကျွမ်းကျင်သူတွေကတော့အကြံပြုပါတယ်ရှင်။သောရရှင်တွေရဲ့ပေးစာတွေမှတ်ချက်တွေကိုတော့ဒီတစ်ပတ်ဒီမှနဲ့ရက်ချင်ပါတယ်။ဒီချစ်သောရရှင်တွေကိုမြန်မာသတင်းလေးတစ်ပုဒ်နဲ့ဆက်ပြီးတော့ဖျော်ဖြေသွားဖို့ရှိပါတယ်။ Tomorrow View မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြတ်တာဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုထွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပို့မယ်ဆိုရင်bemis@voanews.com ကို မြန်မာပြည်မှပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်အစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။အခုဆက်ပြီးတော့ဒေတာလာတဲ့တော်ရရှင်တွေသူတောင်းထားတဲ့မြန်မာသတင်းတွေတပုံနဲ့ဖြောပြပေးခြင်းပါတယ်။ရန်နိုင်ရှိုးဆိုတဲ့တော်ရရှင် message မှာပေးပို့ပြီးတော့တောင်းလာတာဖြစ်ပါတယ်။အမတ်တရားသတင်းတွေတောင်းခြင်းပါတယ်။30မြို့တဲပြူကျေးရွာကကိုအေးမင်းအောင်တွေရမဲသိမျိုးပြားစီကျေးရွာကမောင်ရန်နိုင်ရှိုးကဖြိုးပြေဆုံးရဲ့လာရိတ်ဆိုတဲ့တချင်လေးနဲ့မေတ္တာတေးလက်ဆောင်ပါခြင်းပါတယ်တဲ့အထူးကျေးဇူးတင်ပါတယ် VOY 1 0 2 1 0သားတွေအားလုံးကျမ်းမာချမ်းသာကြပါစေလို့ရည်လာပါတယ်ဟုတ်ကဲ့ပါရှင်ဒီတော့ကိုရန်နိုင်ဆိုကိုအေးမင်းအောင်တွေတောင်းဆိုပေးထားတဲ့လာရိတ်ဆိုတဲ့တချင်လေးကိုအတူတူနားထောင်ကြည့်လိုက်ရအောင်ပါနော်ဖြိုးပြေဆုံးတည်ဆူထားတာဖြစ်ပါတယ်ရှင်အားလုံးနှစ်ထိုက်ခံစားနိုင်ကြပါစေ
ဂျာနလုံးလာရဲ့ဆန္ဒဒါကင်းနေစကားပါလူတွေမင်းငေါ်ကြရင်လေကိုချီနှလုံးပြုံးနေမယ် God's table သင်မှာပဲနင်းလို့သင်တာလို့ပါငါဘယ်သဲမချီနေလေဘောင်ကမထားတဲ့ချစ်တွေနဲ့ရှင်သာမဲနေရတွေ့တဲ့အယောင်မဆိုးပဲချစ်နေမယ်မဖြစ်နိုင်တာတွေပဲကြောင်းတာရင်လေမင်းစည်းစနာတွေနဲ့ချစ်နာတာတွေဒီကဘာမြေထဲမှာမင်းရှိတဲ့နေရာNet ku yamne bu say da ya re ki ni shao swa bo la ta sei pyo pu de klele tiao no ye ai nge re ga la ye khe da tam bo cha ba re
ပြည်ဆောင်တည်ဆိုထားတဲ့လာရိတ်ဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ချန်ပီးစာရီရင်းဖွင့်စာရီနဲ့တည်တခြင်းတောင်းလာတွေကိုတင်းငရီနေညာပိုင်းနဲ့တင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ် VOA ကိုလည်းစာရေးကြပါအောင်နော်သောရရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင
်โอ้มีดอซอนเลชิเมรีกาโดเมปูเด
အခုဆက်ပြီးကမ္ဘာတစ်လွှားကထူးခြားတဲ့သတင်းလေးတွေကိုတင်ပြပေးပါမယ်။ဂျပန်နိုင်ငံမှာကားပြန်တစ်စီးကိုအောင်မြင်မြင်နဲ့ဆန်းသတ်နိုင်ခဲ့ပါတယ်။စကော့တလန်မှာတော့စိတ်နှလုံးအမီရှိတဲ့တိုးတကောင်ကိုဒေါ်လာ5သိန်းနီးပါးနဲ့ကမ္ဘာဈေးအမြင့်ဆုံးပေးပြီးလေလံဆွဲသွားပါတယ်။ဒီလိုကမ္ဘာတစ်လွှားကထူးထူးခြားခြားသတင်းတွေကိုကျွန်တော်ကိုငိမ့်ချမ်းနဲ့မက်ခင်ဖြူထွေးတို့ကတင်ဆက်ထားပါတယ
်။ဂျပန်နိုင်ငံမှာကားပြန်တစ်စီးကိုအောင်မြင်မြင်ဆန်းသတ်နိုင်ခဲ့ပါတယ်။ဒီတယောက်လိုက်ပါစီးနေနိုင်တဲ့ဒီကားပြန်ကို
တိုကျိုမြို့အခြေစိုက် Sky Drive ကုမ္ပဏီကဖန်တီးခဲ့တာဖြစ်ပြီး ST03 model ဒီကားပြန်ဟာလေထဲမှာ၄မိနစ်ကြာပြန်တန်းနိုင်ခဲ့တယ်လို့ကုမ္ပဏီကပြောပါတယ်။ကမ္ဘာအသေးဆုံးမူးပြန်ကားတစ်စီးဖြစ်ပြီးအရှည်၄မီတာနဲ့အကျယ်နဲ့အမြင့်၂မီတာစီရှိတယ်လို့ Sky Drive ကုမ္ပဏီကပြောပါတယ်။ဒီကားလေးကိုပုံမှန်ကားနှစ်စီးရက်လို့ရတဲ့နေရာမှာရက်နိုင်ဖို့အတွက်ဖန်တီးထားတာပါ။အခုလိုစမ်းသပ်တာအောင်မြင်တဲ့အတွက်2023ခုနှစ်ကစပြီးတယ်ယူပို့ဆောင်ရေးလုပ်ငန်းတွေမှာအသုံးပြုဖို့မျှော်လင့်နေတယ်လို့ကုမ္ပဏီကြီးညာချက်မှာဖော်ပြထားပါတယ်ရှင
်။ကော့တလန်ကလေလံပွဲတစ်ခုမှာဂျက်ဆယ်အမျိုးအစားသိုးတစ်ကောင်ကိုအင်္ဂလိပ်ပေါင် 36,500 အမေရိကန်ဒေါ်လာနဲ့ဆိုရင် 4,900 နီးပါးနဲ့ကမ္ဘာစံချိန်တင်အမြင့်ဆုံးဈေးပေးပြီးဝယ်ယူသွားခဲ့ပါတယ်။ Netherlands နိုင်ငံ Texel ကျွန်းကထွက်ရှိတဲ့ဒီ Texel အမျိုးအစားတိုးရဲ့အသားကိုစားဖို့မွေးမြူကြတာဖြစ်ပြီးမြို့ဖောက်ဖို့အတွက်လည်းအသုံးဝင်တာပါ။အခုဈေးအမြင့်ဆုံးရသွားတဲ့တိုးရဲ့နာမည်က Double Diamond စိတ်နှလုံးလို့ပေးထားတာဖြစ်ပြီးဒီ6လသားအရွယ်တိုးကိုလယ်သမား3ဦးဆက်အဖွဲ့ကဝယ်ယူသွားခဲ့တာပါ။ကျန်ကင်းဈေးပေါင်1000နဲ့စတင်ရောင်းချခဲ့တာဖြစ်ပြီးတော့မန်ချက်စတာမြို့ကမွေးမြူသူတဦးကရောင်းချခဲ့တာပါ Texel အမျိုးအစားတိုးတွေဟာအ ਨੇ စုံတောင်းကနန်းစီရလေရှိတယ်လို့ British Texel တိုးအဖွဲ့ကပြောပါတယ်ဒီတိုးမျိုးတွေက Scotland ရဲ့ဆောင်းရာသီတန်းကိုခံနိုင်တဲ့အတွက်လဲ UK မှာလူကြိုက်များပြီးတော့အခုဈေးအမြင့်ဆုံးရသွားတဲ့စိတ်နှလုံးလို့ခေါ်တဲ့တိုးကတော့ထိတ်တန့်တရာဂိုင်တို့မှရှိတဲ့တိုးဖြစ်ပါတယ်လို့ British Texel တိုးအဖွဲ့ကပြောပါတယ်ခင်ဗျာ
ရင်းနှီးနှီးနှီးကအသက်60နှစ်နဲ့အရွယ်ဖိုးတယောက်ရဲ့သဘင်ဟာအနည်း80လောက်မှတ်မြတ်ပေးထားတဲ့အတွက်ချစ်ခဲနေပြီးအရှိ16ပေလောက်ရှိနေပါတယ်။ Yuan Fen Chen ဟာအသက်ငယ်ကစပြီးသဘင်မှတ်မြတ်ပေးထားခဲ့တာဖြစ်ပြီးနှစ်ဖယား9ပါးနဲ့တကူးရှင်9ယောက်ကိုလည်းကိုးကွယ်သူဖြစ်ပါတယ်။သူငယ်ငယ်ကတည်းကဖယားသခင်ရဲ့ရွေးချယ်မှုကိုခံခဲ့ရတယ်လို့ယုံကြည်ပြီးတော့သဘင်ကိုဖျက်မရင်တခုခုဖြစ်မယ်လို့ယုံကြည်တဲ့သူဖြစ်ပါတယ်။ဒူဝါလို့ခေါ်တဲ့ပုံသီးစားပြီးအသက်ရှင်တဲ့ဆရာတဦးရဲ့လမ်းစဉ်ကိုလိုင်းနာယုံကြည်သူတဦးဖြစ်ပြီးဒီဘာလာရေးလမ်းစဉ်ကိုတော့ဗီယက်နမ်နိုင်ငံမှာပိတ်ပင်ထားပါတယ်။ဦးရင်ချန်ကိုအသက်62နှစ်ရှိပြီဖြစ်တဲ့သူ့ရဲ့ဒီနံပါတ်5ရောက်မြောက်သားကစောင့်ရှောက်နေတာဖြစ်ပြီးတားဖြစ်သူကလည်းစပင်နဲ့အသက်ရှင်တန်မှုကြားဆက်ဆက်တာကိုယုံကြည်တဲ့သူတဦးဖြစ်ပါတယ်ရှင
်။ဆွစ်ဇာလန်နိုင်ငံမှာနေရောင်ခြည်စွမ်းအင်တော့ဆိုလာလေယာဉ်ပေါ်ကနေကမ္ဘာပထမအဦးဆုံးလေဒီခုံပြခဲ့ပါတယ်။အမြင့်ပေ9000နီးပါးကခုံပြခဲ့တာဖြစ်ပြီးတော့ပြန်ပြည့်မြဲစွမ်းအင်အသုံးပြုတာကိုမြင့်တင်ဖို့အတွက်အခုလိုလှုံ့ဆော်ပြခဲ့တာပါ။လေဒီသမားရဖဲယယ်ဒွန်ဂျန်ဟာနှစ်ယောက်စီးဆိုလာလေယာဉ်ပေါ်ကနေတနအီကီလိုမီတာ150နှုန်းနဲ့ခုံဆင်းခဲ့တာပါ။လေဒီမခုံဆင်းဘဲလေယာဉ်တောင်ပံပေါ်မှာလမ်းလျှောက်ခဲ့ရင်ဘယ်လိုနေမလဲဆိုတာကိုလည်းသိကျင်သေးတယ်လို့ဒွန်ဂျန်ကပြောပါတယ်။လာမယ့်2022ခုနှစ်မှာလေဒူလွာအလွန်ပါလွာတဲ့အမြင့်မီတာ2000မှာဆိုလာလေယာဉ်ကိုစမ်းသပ်ပြန်တန်းဖို့လဲစီစဉ်ထားပါတယ်ခင်ဗျာ
။ဆိုရရှင်များရှင်တနင်္ဂနွေနေ့ညပိုင်းအတွက်အပတ်စဉ်ကဏ္ဍတွေကိုနားဆင်လို့ပြီးမှတော့အခုဆက်လက်ပြီးတော့သတင်းအချင်းချုပ်ကိုပြောပြပေးပါမယ်ရှင်။COVID-19 ကြောင့်2020ခုနှစ်ဇန်နဝါရီလ1ရက်နေ့အရောက်မှာအမေရိကန်ပြည်သူ4,100ကျော်သေဆုံးနိုင်ကြောင်းအမေရိကန်နိုင်ငံ George Washington တက္ကသိုလ်ကျန်းမာရေးဆိုင်ရာကိန်းဂဏန်းတန်းတာအကဲဖြတ်ရေးဌာနကခန့်မှန်းတွက်ချက်ထားပါတယ်။မနေ့စနေနေ့ကအထိအမေရိကန်နိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူ13,000ကျော်ရှိပြီးကူးစက်မှုပေါင်း6,300ကျော်ရှိတယ်လို့ Johns Hopkins တက္ကသိုလ်ကထုတ်ပြန်ထားပါတယ်။ရာသီအကူးပြောင်းရှိတာနဲ့အမေရိကန်လူထုရဲ့သတိဝရိယထားရှိမှုလျော့နေလာတာကြောင့်ဒီဇင်ဘာလမှာကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူတနေ့ကို3,000နီးပါးရှိလိမ့်မယ်လို့ခန့်မှန်းထားကြောင်း George Washington တက္ကသိုလ်ကိန်းဂဏန်းတိုင်းတာအကဲဖြတ်ရေးဌာနကပြောပါရယ်။အိန္ဒိယနိုင်ငံမှာဒီကနေ့တနင်္ဂနွေတရက်ထဲကိုရိုနာဗိုင်းရပ်စ်ကူးစက်သူ9,000ကျော်စံချိန်တင်ခဲ့တယ်လို့အိန္ဒိယကျန်းမာရေးဝန်ကြီးဌာနကပြောပါရယ်။ဒါဟာတစ်ကမ္ဘာလုံးအတိုင်းအတာနဲ့တရက်တာကူးစက်မှုနှုန်းများဆုံးလည်းဖြစ်ပါရယ်။ Johns Hopkins တက္ကသိုလ်စီးရင်ရေးအရအခုလက်ရှိအိန္ဒိယမှာကူးစက်သူ4,300ကျော်ရှိပြီးကမ္ဘာမှာကူးစက်မှုတက်တရအများဆုံးဖြစ်ပါတယ်။အစောပိုင်းတုန်းကနိုင်ငံတွင်းလူဦးရေထူထပ်တဲ့မြို့တွေမှာကူးစက်မှုနှုန်းမြင့်တက်နေတာကနေအခုပြည်နယ်အလုံးမှာဆက်ပြီးတော့ကူးစက်ပြန့်နှံ့နေတာဖြစ်ပါတယ်။ အာဖဂန်နစ္စတန်ရဲ့ပြည်တွင်းစစ်နယ်ပတ်သက်လို့ညီညာရေးဆွေးနွေးပွဲတွေကိုကာတာနိုင်ငံမှာပထမဆုံးအကြိမ်စတင်နိုင်ဖို့ပြင်ဆင်ထားပြီးဖြစ်ပြီးအမေရိကန်ဥဆောင်တဲ့နိုင်ငံတကာအဖွဲ့အစည်းတွေကဒီဖြစ်ရဟာအာဖဂန်နစ္စတန်ရဲ့ရှေ့လျားလာတဲ့တိုက်ပွဲအတွက်သမိုင်းဝင်အခွင့်အရေးတရက်အဖြစ်ခေါ်ဆိုလိုက်ပါတယ်။တစ်ဖက်ညီနိုင်ရေးကိုယ်စားလှယ်အဖွဲ့တွေဟာအမြဲတမ်းအပြစ်ရဆဲရေးဖြစ်လာစေဖို့နဲ့အာဖဂန်ရဲ့အစိုးရအုပ်ချုပ်ရေးရန်တရားမှာနိုင်ငံရေးအာဏာခွဲဝေရေးကိစ္စတွေကိုသဘောတူညီချက်ရအောင်ကြိုးစားသွားမှာဖြစ်ကြောင်းသက်ဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်ရှင်။သောရရှင်များရှင်။တနင်္ဂနွေနေ့ညပိုင်းအတွက် VOE အစီအစဉ်တွေကတော့ဒီလောက်ပါပဲရှင်။ VOE ကိုအားပေးနာဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်။သောရရှင်များနဲ့တကွာမြန်မာနိုင်ငံသူနိုင်ငံသားအားလုံးကိုစိတ်နှပြရှင်လန်းချမ်းမြေကြပါစေရှင်။ကျမများသစင်အောင်ပါ။
This program has come to you from the Voice of America, Washington.